Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ10ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုတ်တံကပါတိုက်ရိုက်ရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အောက်လွှတ်တော်ကမနေ့ကအတည်ပြုလိုက်တဲ့အမျိုးသားကာကွယ်ရေးအသုံးစရဥပဒေကြမ်းမှာမြန်မာနိုင်ငံကတိုင်းဒေသနဲ့ကိုင်အဖွဲ့တွေ PDF တပ်တွေနဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့အဖွဲ့တွေကိုကူညီပေးမဲ့အစီအစဉ်တွေပါဝင်ပါတယ်။အမေရိကန်နဲ့အနေနဲ့မြန်မာကိုတာမတ်ကြီးအဆင့်မထားတော့ပဲတန်ယုံယာယီတာဝန်ခံအဆင့်ရှင်းချတော့မှာဖြစ်ပါတယ်။ပင်လယ်ပင်နဲ့ပျောက်ဆုံးနေတဲ့ရဟင်ဂျာလေဆီပြေဒုက္ခသည်တွေကိုကူညီရှာပစ်ဖို့မိသားစုဝင်တွေကတောင်းဆိုနေကြပါတယ်။ဒီလိုသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးတော့မှာခင်
ဗျ။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်နမ်ဆန်မြို့နယ်ထဲမှာရှိတဲ့ TNLA တအောင်းပလောင်တပ်ဖွဲ့အခြေစိုက်စခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းနဲ့ရုတ်တရက်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့ပါတယ
်။ TNLA အောင်းပလောင်တပ်မတော်ကတွားသူနေရအဲ့ဒါကိုဒီတပ်မတော်ကဒီလိုဟာရဟရင်နဲ့ဒီ TNLATNLA
ဌာနချုပ်အနားမှာဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေပြည်စုံမကြခင်နားဆင်ရပါမယ်ရှင်။နောက်ပိုင်းမှာတော့နာမည်ကြီး Editors The Zeit အထည်ကိုချုပ်လုပ်ပေးနေတဲ့အထည်ချုပ်ဆက်ယုံဆန္ဒပြမှုဦးဆောင်တဲ့အလုသမာ26ယောက်အလုထုတ်ခံရပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ပြည်သူတသန်းကျော်အိုးအိမ်မဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ UN ကထုတ်ပြန်ပါတယ်။ထိုင်းမှာတော့မူရခိုင်နဲ့ထိုင်းနေကြာစောင့်တက်တို့တိုက်ပွဲဖြစ်ပွားပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုချိန်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာဗိုလ်ထုနေ့ကအတည်ပြုလိုက်တဲ့အမျိုးသားကာကွယ်ရေးအသုံးစရေးဥပဒေကြမ်းမှာမြန်မာနိုင်ငံကတိုင်းဒေသနဲ့ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးရည်တွေထည့်သွင်းထားပါတယ်မြန်မာနိုင်ငံကတိုင်းဒေသပြည်နယ်တွေနဲ့တိုင်းဒေသတွေအကြားမှာဖက်ဒရယ်စနစ်ခိုင်မာစေရေးအထောက်အကူပြုမဲ့အစီအစဉ်တွေပေးဖို့လည်းပါဝင်ပါတယ်စစ်တပ်အာဏာသိမ်းမှုကိုအပြစ်တင်ပြီးအယသအုပ်ချုပ်ရေးပြန်လည်ပေါ်ပေါက်စေအောင်ထုတ်ဖော်ပြောဆိုတဲ့တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့ဖို့လည်းမြန်မာနိုင်ငံနဲ့ဆိုင်တဲ့အသုံးစရာထဲမှာထည့်သွင်းထားပါတယ်မြန်မာနိုင်ငံတဝန်းရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်တဲ့လူမှုအခြေပြုအဖွဲ့တွေနဲ့အခြေခံလွတ်လပ်မှုအတွေ့တောင်းဆိုလှုပ်ရှားမှုလို့အခြေခံလွတ်လပ်မှုအတွက်တောင်းဆိုလှုပ်ရှားလို့မတရားဖန်ဆီးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုထောက်ပံ့ကူညီသွားရေးကိုလည်းအသုံးစရာထဲမှာထည့်သွင်းထားပါတယ်။အမျိုးသားပြန်လည်တင်းမြတ်ရေးကိုဥတီဆောင်ရွက်နေတဲ့အရပ်ဖက်အဖွဲ့တွေတိုင်းရင်းသားအဖွဲ့တွေကိုကူညီဖို့အစီအစဉ်တွေလည်းထည့်သွင်းထားပါတယ်။ဒီဇင်ဘာလ9ရက်ပုံထိုးနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့အမေရိကန်ကာကွယ်ရေးအသုံးစရာထဲမှာအခုလိုမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သုံးဆွဲမဲ့အသုံးစရာတွေကိုထည့်သွင်းထားတာဖြစ်ပါတယ်။ဒီဥပဒေကြောင့်အထက်လွှတ်တော်မှာအတည်ပြုဖို့လိုပါသေးတယ်ခင်ဗျာ။
အမေရိကန်အနေနဲ့မြန်မာနိုင်ငံတန်မကြီးအဆင့်မထားတော့ပဲတန်ယုံယာယီတာဝန်ခံအဆင့်ရှော့ချတော့မှာဖြစ်ပါတယ်။မကြခင်တာဝန်သက်တမ်းကုံဆုံးတော့မယ်အမေရိကန်တန်မကြီးထော့မတ်စ်ဖိုင်ဒါနေရာမှာအစားထိုးဖို့နောက်ထပ်တန်မကြီးသစ်မပို့တော့ပဲယာယီတန်ယုံတာဝန်ခံအဆင့်ပဲထားမယ်လို့အမေရိကန်တန်ယုံနဲ့နှိစက်တဲ့အတိုင်းဝန်းက VOA ကိုပြောပါတယ်။လက်ရှိအမေရိကန်တန်ယုံဒုတိယတာဝန်ခံဒေဘရာလင်းအနေနဲ့ရှော့ရှိ Affairs ခေါ်ဒီတန်ယုံယာယီတာဝန်ခံယာရူအတွက်လူသစ်မပို့မချင်းတာဝန်ယူရမယ်လို့လေဒီတန်ယုံနဲ့နှိစက်သူတွေကဆက်ပြောခဲ့ပါတယ်။သမ္မတဂျိုဘိုင်ဒန်ဆိုရအနေနဲ့အာနာသိမီတက်လာတဲ့လက်ရှိမြန်မာစစ်ဆိုရပေါ်အတိမတ်မပြူကြောင်းအခုလိုတန်တမန်ကြီးအဆင့်လျှော့ချပြီးပြချင်ပုံရတယ်လို့လေတန်တမန်ကြီးအကက်ခတ်တွေကသုံးသပ်ကြပါတယ်။အမေရိကန်နိုင်ငံရဲ့ဌာနဝက်ဘ်ဆိုက်အရတန်မကြီးဖိုင်ဒါဟာ2020ခုနှစ်ဒီဇင်ဘာ16ရက်မှာမြန်မာနိုင်ငံဆိုင်ရာတန်မကြီးတာဝန်ခန့်ခံရပါတယ်။ဒါပေမဲ့ကိုဗစ်ရောဂါကြောင့်ဆရာနာမသိခင်2021ခုနှစ်ဇန်နဝါရီလကြာမှာမြန်မာနိုင်ငံကိုရောက်ခဲ့ပါတယ်ပုံမှန်အဖြစ်တော့ဒီတမ္မကြီးရာထူးတတန်းကနှစ်နှစ်တာဝန်ယူရတာမို့မချခင်သတင်းဖန်နိုင်ငံအတွင်းမှာပဲသူ့ရဲ့တမ္မကြီးတတန်းလည်းကုန်ဆုံးတော့မှာဖြစ်ပါတယ်1988ခုနှစ်အာနာသိမ်းပြီးနောက်ပိုင်းတုန်းကလည်း အမေရိကန်ဆွေရကမြန်မာနိုင်ငံမှာအသံမကြီးအဆင့်မထားပဲဒီယာယီတန်ယုံတာဝန်ခံအဆင့်တွေပဲနှစ်ပေါင်း20ကြာကြာရှော့ချဆက်ဆံလာခဲ့ပါတယ်။သမရဦးသိန်းစစ်လက်ထက်ပြောင်းလဲတွေဆလုပ်တဲ့မြန်မာနိုင်ငံကိုသမရဘရက်အိုဘားမားရောက်လာခဲ့တဲ့2012ခုနှစ်ကြာမှာအသံမကြီးအဆင့်ပြန်ဆင်လွတ်ခဲ့တာပါခင်ဗျာ။
ထိုင်းပင်လယ်ထဲမျောနေတဲ့ရိုဟင်ဂျာလေကိုရှာဖွေပေးဖို့ဘင်္ဂလားဒေ့ရှ်နဲ့မလေးရှားမှာရှိတဲ့ရိုဟင်ဂျာဆွေမျိုးတွေကအကူအညီတောင်းနေကြပါတယ်။ရိုဟင်ဂျာအဖွဲ့တွေရဲ့ပြောပြချက်အရဘင်္ဂလားဒေ့ရှ်ကထွက်လာစဉ်မှာလေ3စီးဖြစ်ပြီး200ကျော်ပါတဲ့လေကထိုင်းနိုင်ငံရေပိုင်နဲ့ဖူးခက်ကမ်းခြေအနီးမှာဆက်ပြက်ပြီးမျောနေပါတယ်။ဒုတိယတစ်စီးကိုတော့မြန်မာရေတပ်ကကယ်တင်ခဲ့ပါတယ်။တတိယတစ်စီးကတော့ဘယ်ရောက်နေမှမသိပဲပျောက်နေပါတယ်။မြန်မာရေပိုင်တဲ့ထဲရောက်လာတဲ့ဆက်လေကိုတော့ဗီယက်နမ်ငါးဖမ်းတင်မော်တွေကစားတွေ့ပြီးမြန်မာရေတပ်ကိုအကြောင်းကြားခဲ့တာလို့ရိုဟင်ဂျာထိုင်းလန်အဖွဲ့ဥက္ကဋ္ဌနိုင်စရစ်အလီက VOA ကိုပြောပါတယ
်ဗီယက်နမ်ကဟိုငါးရှာတဲ့လူကအဲဘမပေကိုတားရလိုက်တာအဲ့ဒါတစ်စီးဒါတော့ရှာတာတစ်စီးနောက်တစ်စီးကဘာမှကြည့်တယ်မတားလိုက်ကြားလိုက်
ပြန်ဆုံးနေတဲ့ဆက်လေကံကြမ္မာကိုမသိရသေးကြောင်းထိုင်းရေတပ်ဒေတာတုံတိုင်းမှုကထုတ်ဖော်ပြောဆိုခဲ့ပါတယ်ထိုင်းရေပိုင်နဲ့အတွင်းစစ်ဆေးတွေ့ခဲ့ရင်သူတို့ကိုလူသားချင်းစာနာမှုအကူအညီပေးဖို့နဲ့သူတို့ကိုတွေ့ခဲ့ရင်သတင်းပေးကြဖို့တိုက်တွန်းထားပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်ထုတ်ထိုင်းနိုင်ငံသတင်းတွေမှာတော့ထိုင်းနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူမျိုးတွေထံကသတင်းရရှိချက်အရလက်ရှိမှာပင်လယ်ပြင်ထဲမှာ19ရက်ကြာမျောနေတဲ့ရိုဟင်ဂျာဆက်လက်နှစင်းရှိတယ်လို့ပြောပါတယ်ဒီဇင်ကတော့ဒီဇင်ဘာ6ရက်ကအဆက်အသွယ်ရခဲ့တာမှာအဲ့ဒီဆက်လက်ပေါ်မှာလူပေါင်း200ကျော်ရှိနေကြောင်းနဲ့ဆက်လက်တင်းမောအင်ဂျင်ချိုးရင်းပြီးအစာရေစာပြက်လက်နေတဲ့အတွက်တိတ်ဆုံးသူ28ဦးထိရှိနေတယ်လို့ပြောပါတယ်မြင်းမြို့အနောက်တောင်ဘက်ရေပိုင်150ကျော်အကွာထိုင်းပင်လယ်ပြင်အနီးမှာရိုဟင်ဂျာတွေတင်ဆောင်လာတဲ့ဆက်လက်ကိုမြန်မာရေတပ်ကကယ်တင်ခဲ့တာမှာအဲ့ဒီဆက်လက်ပေါ်မှာရိုဟင်ဂျာအမျိုးသား106ဦးနဲ့အမျိုးသမီး46ဦးစုစုပေါင်း154ဦးပါဝင်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းမြန်မာနယ်စပ်နာမှာမူးယစ်မောင်းခိုတန်လျာရှိသူတွေနဲ့တိုက်ပွဲဖြစ်ပြီးဒီတန်လျာရှိသူ15ဦးသေခဲ့ရတယ်လို့ထိုင်းစစ်တပ်ကပြောလိုက်ပါတယ်။ဒီထိုင်းမြန်မာနယ်စပ်နာတောအုပ်တစ်ခုထဲမှာအခုလိုမူးယစ်ဆေးမောင်းခိုသူလို့တန်လျာရှိသူတွေနဲ့ထိုင်းစစ်သားတွေကြားပြန်လည်ပြစ်ခတ်ခဲ့ကြပြီးအခုလိုဖြစ်ခဲ့ရတာလို့ထိုင်းမြောက်ပိုင်းခရိုင်တွေလုံခြုံရေးကိုအဓိကတာဝန်ယူရတဲ့ဖွမွန်တပ်ဖွဲ့ကဒီနေ့ပြောလိုက်တာပါ။မနေ့ညနေပိုင်းတုန်းကကျော်ဘိုးအိတ်တွေကင်ဆောင်တဲ့တန်လျာဖြစ်စရာလူတစုကိုထိုင်းစစ်တပ်ကတားဆီးစစ်ဆေးဖို့ကြိုးစားတဲ့အချိန်မှာအဲ့ဒီလူတွေကတနက်နဲ့ပြန်ပြီးပြစ်ခတ်ခဲ့တယ်လို့လည်းဒီတပ်အရာရှိတွေကဆက်ပြောပါတယ်။10မိနစ်လောက်ကြာအောင်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးထိုင်းစစ်တပ်ဘက်ကတပ်ဖွဲ့ဝင်တယောက်မှထိခိုက်ဒဏ်ရာရတာမရှိခဲ့ဘူးလို့လည်းထိုင်းအရာရှိတွေကဆက်ရှင်းပြပါတယ်။အခင်းဖြစ်တဲ့နေရာကိုဒီနေ့မနက်ပိုင်းထိုင်းတပ်ဖွဲ့တွေပြန်သွားစစ်ဆေးပြီးသိရှိရချိန်မှာမူးယစ်မောင်းခိုသူတွေအဖြစ်ဒီတန်လျာရှိသူ15ဦးသေဆုံးနေတာတွေ့ရပြီးစိတ်ချွာဆေးတွေပါတဲ့ကြောပွေ29လုံးကိုလည်းသိမ်းဆီးရမိခဲ့တယ်လို့ထိုင်းရာရှိတွေကပြောပါတယ်။အခုဖမ်းမိတဲ့မိုးရဆေးတွေကိုမြန်မာနိုင်ငံဘက်ကတည်လာတာဟုတ်မဟုတ်စုံစမ်းနေတယ်လို့လည်းထိုင်းတာဝန်ရှိသူတွေကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်းကနေကြာတာပရိနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာယူကရိန်းစစ်ပွဲဟာကြာနိုင်တယ်လို့သူ့အနေနဲ့မျှော်လင့်ထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြလိုက်ပြီးတိုင်ရအသည့်တည်းအခုချိန်မှာထပ်ဖြစ်စရာမလိုဘူးလို့ပြောကြလိုက်ပါတယ်ကရိနိုင်ငံအတွင်းမှာရှိနေတဲ့တပ်ဖွဲ့တွေအတွက်နီလန်ပေါင်းစုံအသုံးချပြီးဆက်လက်ခုခံကာကွယ်သွားမယ်လို့သူ့အပေါ်သစ္စာခံထားတဲ့ဒရင်တောက်တွေတက်ကြွလှုပ်ရှားသူတွေပါဝင်တဲ့ရုရှားလူခွင့်ရေးကောင်စီနဲ့တွေ့ဆုံမဲ့မှာသမ္မတပူတင်ကပြောပါတယ်အနောက်အုပ်စုနိုင်ငံတွေအကြရုရှားဟာအစင်တမ်းရှိတဲ့နိုင်ငံအဖြစ်ရှိမနေသင့်သူအဖြစ်ရှုမြင်ကျင်းခံနေရကြောင်းလဲသမ္မတပူတင်ကပြောပါတယ်ဒီတွေ့ဆုံပွဲကိုတော့ရုပ်တံကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်မကြသေးခင်ကတပ်သားအရာတွေစုဆောင်းထားတဲ့အထက်တသိန်းခွဲကိုယူကရိန်းကိုပို့ထားပြီးဖြစ်ပြီးအဲ့ဒီထက်က9000ဟာရှေ့တန်းစစ်မြေနာမှာတာဝန်ထမ်းဆောင်နေကြပြီးကျန်တဲ့9000ခွဲလောက်ကတော့ကာကွယ်ရေးနဲ့ဆိုင်တဲ့တခြားတာဝန်တွေထမ်းဆောင်နေတယ်လို့ဆိုပါတယ်ဒါပြင်တခြားတသိန်းခွဲဟာလည်းစစ်တင်တန်းတက်နေကြတယ်လို့ဆိုပါတယ်ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်တာအခုဆိုရင်ဆက်လက်အတွင်းကိုရောက်လာနေပါပြီခင်ဗျာ
အီရန်နိုင်ငံမှာတော့လက်တလောဆန္ဒပြပွဲတွေအတွင်းအဖမ်းခံခဲ့ရသူတွေကပထမဆုံးတူကိုကွပ်မြက်လိုက်ပြီလို့အီရန်ဆိုရကပြောလိုက်ပါတယ်စက်တမ်ဘာလဇန်တက်က စခဲ့တဲ့အီရန်ဆိုရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းလမ်းပိတ်ဆိုပြီးလုံခြုံရေးတပ်ဖွဲ့ဝင်တယောက်ကိုဓာတ်နဲ့တိုက်ခိုက်ခဲ့မှုနဲ့အပြစ်ရှိတယ်လို့ဆိုပြီးမိုဆန်ရှက်ကရီကိုဒီနေ့ကျူပေးကွပ်မြစ်လိုက်တယ်လို့အီရန်ဆိုရသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ပြောကြားခြင်းမရှိခဲ့ပါဘူး။စက်တင်ဘာလကခေါင်းစည်းဘဝကိုစီကန်တကြမဝတ်ဆင်ခဲ့လို့ဆိုပြီးမာရှာအမနီဆိုသူအမျိုးသမီးငယ်တယောက်ကိုဘာသာရေးရဲတွေကဖမ်းဆီးထားခြင်းသိဆုံးခဲ့ပြီးတဲ့နောက်နိုင်ငံတော်အီရန်ဆိုရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာပါ။ရှားဘင်ပြုတ်ကျခဲ့တဲ့1989ခုနှစ်အစ္စလာမစ်တော်လှန်ရေးနောက်ပိုင်းဒီဆန္ဒပြပွဲတွေကအီရန်မှာအခြေပြန်ဆုံးဆန္ဒပြပွဲတွေဖြစ်လာနေပါတယ်။ဒီဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံထားရသူ12ယောက်ကျော်တည်တံပေးခံထားရသေးတာမို့နောက်ထပ်ကွပ်မျက်မှုတွေရှိလာနိုင်တယ်လို့လည်းတက်ကြွလို့ရှားသူတွေကသတိပေးနေပါတယ်ခင်ဗျ။
ဆော်ဒီအာရေဗျအင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကတုတ်သမရာရှိချင်းဖြင့်ကိုရီယတ်မြို့မှာရှိတဲ့အယ်ယာမာမာနန်တော်မှာဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြီးကြပ်ခမ်းနားစွာကျူဆွခဲ့ပါတယ်။သမရာရှိဟာအာရကဘာမှာအကြီးမားဆုံးတန်တမာဆက်ဆံရေးတိုးမြှင့်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့ဆော်ဒီအာရေဗျကိုမနေ့ဗုဒ္ဓနေ့ကရောက်သွားတာဖြစ်ပါတယ်။ဆော်ဒီဘက်ကလည်းအနောက်နိုင်ငံတွေနဲ့အဆင်တဆိုင်ဆက်ဆံလာရာကတခြားမဟာမိတ်အသစ်တွေကိုတိုးချဲ့တည်ဆောက်လာနေတာဖြစ်ပါတယ်။ဆော်ဒီအာရေဗျရဲ့လူခွင့်ရေးချုပ်ဖောက်မှုတွေပေါ်အမေရိကန်ကဝေဖန်ပြောဆိုနေတာနဲ့နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့အမေရိကန်သမ္မတတက်တန်းဝဲရွေးကောက်ပွဲတွေမတိုင်ခင်ဆော်ဒီကရင်နံထုတ်လုပ်မှုရှော့ချလိုက်တာတွေကြောင့်အမေရိကန်နဲ့ဆော်ဒီအကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာကမ္ဘာစည်းဝါးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့ဆော်ဒီအာရေဗျတို့တွေ့ဆုံကြတာဖြစ်ပါတယ်။သမ္မတရှိဟာဒေတာတွင်းမှာတရုတ်တို့ရဲ့ဩဇာလွှမ်းမိုးမှုပိုရှိစေရေးအတွက်အခုလိုဆော်ဒီအာရေဗျကိုသွားတာဖြစ်ပေမဲ့ဒီခီးစဉ်ကြောင့်အရှေ့အလယ်ပိုင်းဒေသအပေါ်အမေရိကန်ကထားတဲ့သဘောထားမူဝါဒတွေပြောင်းလဲတော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဂျီတော်ကပြောပါတယ်။ကမ္ဘာမှာလောင်စာစွန့်အင်အများဆုံးဝယ်ယူသုံးစွဲနေတဲ့တရုတ်နိုင်ငံဟာပင်လယ်ကွေ့ဒေသရေနံထုတ်လုပ်တဲ့နိုင်ငံတွေရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ
။ VNN နိုင်ငံကလက်နက်ပြပွဲကြီးမှာအမေရိကန်နဲ့ရုရှားကာဂွေးဆိုင်ရာကုမ္ပဏီတွေလက်နက်အပြိုင်ရောင်းနေကြပါတယ်။ဟနွိုင်းမြို့တော်မှာဒီနေ့လုပ်တဲ့ VNN ရဲ့ပထမဆုံးကြီးမားတဲ့ဒီလက်နက်ပြပွဲတဲ့အခုအမေရိကန်နဲ့ရုရှားကုမ္ပဏီတွေအနေနဲ့လက်နက်တွေနဲ့စစ်လေယာဉ်နမူနာပုံစံတွေကိုပြသခဲ့ကြပါတယ်။အရင်ပုံမှန်အဖြစ်တော့ VNN ကရုရှားလက်နက်တွေကိုအဓိကဝယ်ယူခဲ့တာပါ။ဒီကမ္ဘာစင်ယာကြီးအမေရိကန်နဲ့ရုရှားနှစ်နိုင်ငံအနေနဲ့အရှိတောင်အရှာဘက်မှာလက်နက်ရောင်းချဖို့နဲ့ဩစာချက်တွင်ဖို့အပြိုင်ကြိုးပမ်းလာနေချိန်မှာအခုနိုင်ငံပေါင်း30ကနေလက်နက်ပြကံပေါင်း184ခုပါတဲ့ဒီပွဲကြီးဖြစ်လာတာလို့သုံးသပ်သူတွေကပြောပါတယ်။ VNN အနေနဲ့လည်းလက်နက်တင်သွင်းမှုအပြင်တင်ပို့နိုင်ဖို့အတွက်ပါလမ်းကြောင်းတွေပိုရလာဖို့ကြိုးပမ်းနေချိန်မှာတရုတ်နိုင်ငံကလွဲလို့အဓိကလက်နက်ထုတ်နိုင်ငံကြီးတွေဒီပွဲထဲပါဝင်ပြသနေတယ်လို့လည်းဒီသုံးသပ်သူတွေကဆက်ပြောပါတယ်။ VNN ဆိုင်ရာအမေရိကန်သမ္မတကြီး Mark Nepper ကလည်းဒီလက်နက်ပြပွဲက VNN အနေနဲ့တစ်ကမ္ဘာလုံးဖြန့်ချက်လက်နက်ဝယ်ယူလမ်းကြောင်းပိုရဖို့နဲ့ပိုခင်မီလာနိုင်ရေးကြိုးပမ်းမှုရဲ့ခြေလှမ်းအသစ်ဖြစ်တယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါအပြင်အခုလို VNN ရဲ့စီးရေလိုအပ်ချက်နဲ့ကြိုးပမ်းမှုတွေမှာအမေရိကန်အနေနဲ့လည်းတစ်စီတစ်ပိုင်းပါဝင်ပေးဖို့ဆန္ဒရှိထားပြီးစီးရေပူးပေါင်းဆောင်ရွက်မှုတွေကိုအထူးသဖြင့်ပင်လယ်ပြင်ဆွတ်ဆောင်နိုင်မှုအတွက်ကမ်းခြေစောက်သင်္ဘောတွေနဲ့သင်္ချာရေးစစ်လေယာဉ်တွေကိစ္စမျိုးမှာပိုမြင့်တင်သွားမယ်လို့သမ္မတကြီးကနေပါကဆက်ပြောခဲ့ပါသေးတယ်ခင်ဗျာ
။ဒီဇင်ဘာလ10ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ TLL စကန်တစ်ခုကိုစစ်ကောင်စီက၄ချောင်းနဲ့ရုတ်တရက်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့တဲ့သတင်းနဲ့တင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်နမ်ဆန်မြို့နယ်ထဲမှာရှိတဲ့ TNL တအောင်းပလောင်တပ်ဖွဲ့အခြေစိုက်ထားတဲ့စကန်တစ်ခုကိုစစ်ကောင်စီတပ်က၄ချောင်းနဲ့ရုတ်တရက်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။ TNL ဌာနချုပ်အနားမှာဖြစ်တဲ့အဲ့ဒီတိုက်ပွဲဟာဒီကနေ့ဒီဇင်ဘာလ10ရက်နေ့ညနေပိုင်းအထိပြင်းပြင်းထန်ထန်ဖြစ်နေတာပါ။ဒီတိုက်ပွဲအခြေအနေနောက်ဆုံးစုံစမ်းမေးမြန်းထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနတ်ဆန်မြို့နယ်မှာအခြေစိုက်တဲ့ TNL တအန်းပလောင်တပ်စခန်းကိုဒီလ9ရက်နေ့နေ့ခင်း2နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုနတ်ဆန်ဒေသခံတဦးက VOE ကိုအခုလိုပြောပါတယ်။မင်းက
ဒီနေ့လယ်ပိုင်း TNL အောင်ပလောင်တောင်ရောကတော့ဒီနေ့အရာကိုဒီတောင်တောင်ရောကဘယ်လိုဟာရဟရင်နဲ့လာပြီးတော့သူရဲဘော်တွေအနန္တဝိုက်မှာဒီ DNA တပ်ဖွဲ့ရှိတာအမင်းနာတဝိုက်ပုတ်ပတ်လဲကိုသူကသူရဲဘော်မှာထားသွားတာပေါ့လေအဲ့မှာ focus တင်တဲ့ဘောဝိုင်းပြီးတော့စိတ်ဆိုးတဲ့ဘောအဲ့မှာတိုက်ပွဲဖြစ်နေမှုဖြစ်တာပေါ့အတိကတော့ဟိုမှာအောက်စုနဲ့ မလောအောင်စုအဲ့ဒီပတ်ပတ်လေရွာမှာအကြီးကတိုက်ပွဲပြင်းထန်နေတယ်လို့ကြားရတယ်ခင်ဗျာ
တိုက်ပွဲဖြစ်ပွားရဘက်ကူနန်းဆန်အခြေဆိုင်စစ်ကောင်စီတပ်စခန်းကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောပါတယ
်နန်းဆန်ကလည်းလက်နက်ကြီးနဲ့လှမ်းပြီးတော့ကိုပစ်သေးတဲ့အနေထားမှာပြီးတော့ပြည်သူလူထုနေနေအဲ့မှာပတ်ပတ်လေအနေနဲ့များတဲ့အခါကျတော့တော့နေတဲ့မသိခင်နေတဲ့တက်ပြရတာပေါ့လောဆယ်တော့ရေချောင်းအထိဆင်းတဲ့လူဆင်းသားသွားတဲ့လူသွားအာပြေးတဲ့လူပြေးအဲ့လိုကစိကလေးဖြစ်သွားတာပေါ့ဗျာအပန်းဘုံဘုံတော့တော့ဒီမနေ့အထိကြားရတယ်မနေ့ကညတော့အထိလေစိုက်ပွဲကထိုက်ပြီးအပန်းကအဆက်မပြတ်ပဲ
တိုက်ပွဲကြောင့်အနည်းဆုံးကျေးရွာ၄ရွာကပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်TNL ပြန်ကြားရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာနန်းဆန်မြို့နယ်ဟူမန်ကျေးရွာအုပ်စုကုန်းသာရွာကိုနေကင်းနှစ်နာရီချိန်မှာစစ်ကောင်စီကရဟယင်၅စီးနဲ့တပ်ဖွဲ့ဝင်တွေတဲဆောင်လာပြီးတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။ညနေ၅နာရီမှာမန်တုံနဲ့နန်းဆန်မြို့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့သလိုတိုက်လေရင်လည်းဘုံကျဲခဲ့တာကြောင့်ကုန်းသာရွာကနေအချို့မီးလောင်ခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်။ဒီနေ့မနက်ပိုင်းမှာလည်းဂျက်တိုက်လေရင်နဲ့လာရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအခြေအနေပြင်းထန်နေသေးပဲလို့ TNL ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးမိုင်းအိုက်ချော်ကအခုညနေ၄နာရီခွဲအချိန်မှာ VOE ကိုပြောပါတယ်
တိုက်ပွဲကဒီလေအာဒေနဂျီရဲ့အဆင်မပြေပြည်တဲ့ဒီဟိုင်ယင်းတွေကတက်ခိုက်တာတွေနဲ့မနေ့4ပိုင်းတွေကအခုခုခုလေးတွေထိကျော်ဟာတက်ပြနေတယ်အခြားခြားမှာပြည်လာဖြစ်တော့တယ်ကွာတစ်ဆက်လက်ပြင်းထန်နေရရှိတယ်မျိုးဒီခါနဲ့လည်းဒီလေအတူတူချိတ်တော့ပြီလာလေလည်းမကြည့်လေငါကျုံကိုနားမလဲကြားရရလာလေရှိတယ်ဗျာ
တန်အားပလောင်မီဒီယာဖြစ်တဲ့ရွှေဖီမြေသတင်းဌာနကတော့ CNN မနက်10:00အထိတိုက်ပွဲပြင်းထန်နေကြောင်းဖော်ပြထားသလိုရှမ်းတန်တော်ဆင့်သတင်းဌာနကတော့ CNN မှာနမ်မတူနဲ့တီဘောဘက်ကနေစစ်ကောင်စီစစ်ကြောင်းတွေတက်ကူလာနေကြောင်းဒေသခံတွေကိုကူးကားပြီးတော့ဖော်ပြထားပါတယ်လက်ရှိအခြေအနေမှာစစ်ကောင်စီတပ်တွေဟာကရင်နီကချင်ချင်းအပြင်တနေ့လာဤသခိုင်းနဲ့မကွေးတိုင်းတွေမှာစစ်စင်ရေးတွေဆောင်ရွက်နေပါတယ်။လတန်းကြာတိုက်ပွဲတွေငြိမ်သက်နေတဲ့ TNL အပေါ်ထိုးစစ်ဆင်လာတာကြောင့်နိုင်ငံရေးစီရေးသုံးသက်သူတွေကြားအံ့အားသင့်စရာလည်းဖြစ်ခဲ့ပါတယ်။ TNL တပ်စခန်းကိုအခုလိုအလင်းငိုက်တိုက်ခိုက်ခဲ့တဲ့အပေါ်မှာပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကအခုလိုသုံးသပ်ထားပါတယ်
။ကျွန်တော်ထင်တာတော့မဟာမျိုးဟာချရွတ်လုံနေတယ်တူပါတယ်ဗျ။အဲကြောင့်ဒီကလည်းအားလုံးနေရာဒေသဒီလိုမှာအဖက်ဘက်ကယူရင်းပြည့်စည်ပြီးတော့အခြေအနေမျိုးများလို့ကျန်လာတော့မပြောတော့ဘူးတော့ဗျာ။နေရာအမှန်ပြားတနက်ကရတိုက်ပွဲတွေပြင်းထန်လာပြီးတော့ငင်းချမှုမရှိလို့ဒီအခြေအနေမျိုးအောက်မှာတော့ဒီကောက်ပေါ်ရတော့မဖြစ်နိုင်တော့ဘူးစသဖြင့်အဲ့ဒီလိုများကြံနေလာတော့မသိဘူးတော့ဗျာ။နေရာတိုင်းရှုပ်အောင်တော့လုပ်နေတာပဲဗျာ။အမှန်ပါဘုံကျဲတဲ့နောက်ပိုင်းတော့ဗျာမြောက်ဘက်ကအဖွဲတွေကိုနည်းနည်းလေးရန်ရှာနေတဲ့ဘောတော့တွေ့ရတယ်ဗျာ။
လက်ရှိ TNL ဌာနချုပ်အနီးဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။နွမာလာကုံပိုင်းကလည်းခိုးကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသချင်းရွှေရော်အနီးကသူတို့အခြေစိုက်စခန်းကိုစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်း MNDAA ခိုးကန့်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့ခိုးကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြို့တော်လောက်ကင်မှာတိုက်ပွဲဖြစ်ပွားမယ်ဆိုတဲ့သတင်းကြောင့်ပြည်သူတွေကြားမှာမတိမငြိမ်ဖြစ်နေပါတယ်ခင်ဗျာ
။ဒါကတော့တအန်းပလောင်တက်ဖွဲ့အခြေဆိုင်တဲ့စခန်းကိုစစ်ကောင်စီတက်ကလေချောင်းနဲ့ရုတ်တရက်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နမ်မကြီး Adidas ဒစိတ်ထုတ်လုပ်ပေးနေတဲ့အထည်ချုပ်ဆက်ယုံဆန္ဒပြမှုဥဆောင်တဲ့သူတွေအလုထုတ်ခံလိုက်ရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။နမ်မကြီး Adidas ဒစိတ်အထည်တွေကိုချုပ်လုပ်ပေးနေတဲ့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မြမပေါင်ချိန်အထည်ချုပ်ဆက်ယုံကဆန္ဒပြမှုကိုဥဆောင်ခဲ့တဲ့အလုသမား26ယောက်အလုထုတ်ခံလိုက်ရပါတယ်။ဆက်ယုံကနေနာကြီးကမ်းလှမ်းပေမဲ့အလုသမားတွေဘက်ကအဲ့ဒီကမ်းလှမ်းမှုကိုမယူဘဲနဲ့အလုပြန်ရနိုင်မှုအတွက်ဆက်ယုံနဲ့ညှိနှိုင်းသွားမယ်လို့ VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်။
ခြေကံလောက်ခလာစာတိုးပေးဖို့ဦးဆောင်တောင်းဆိုခဲ့ကြတဲ့လောက်သမား26ယောက်ကိုလောက်ကထုတ်ပယ်လိုက်ပြီလို့မြန်မာပေါင်ချိန်ဆက်ယုံကဒီကနေ့အတည်ပြုလိုက်ပါတယ်။ရွှေပြည်သာမြို့နယ်လောက်သမားညွှန်ကြားရေးဦးစီးဌာနမှအလို့ရှင်လောက်သမားညင်းပွားမှုကိုဒီကနေ့နောက်ဆုံးအကြိမ်စစ်ဆေးခဲ့ပြီးတဲ့နောက်ရုံးချင်းပြီးမှဆက်ယုံဘက်ကလောက်သမား26ယောက်ကိုလောက်ကထုတ်ပယ်လိုက်ပြီဖြစ်ကြောင်းလောက်ရှင်ကပြောလိုက်တာဖြစ်ပါတယ်။အလို့ထုတ်ခံလိုက်ရတဲ့လောက်သမားတို့က VOA ကိုအခုလိုပြောပါတယ်
။ကျမတို့ကတော့အရင်ကကတည်းကတို့တို့စိတ်အမကန်ကျမတို့ကိုတိုင်လာတာလေအခုကဘလို့မှအမှုကလည်းမပေါ်တဲ့ဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကကိုယ်ရုံးစိတ်ဆုံးချိန်နဲ့ဖြစ်သွားကြည့်သွားပြီးကျမတို့ကတက်လာတယ်လေ ဲ့တော့နင်းလာတဲ့တဲ့ကညီမတို့ကနေပြီးစိတ်ရုံကိုပြိုင်ပြီးတရားဆွဲလို့ရတယ်ပေါ့ညီမတို့ကိုအဲဒီလိုမျိုးအစ်စ်တဲ့တော့လည်းမကြီးပဲနေအစ်စ်တဲ့တဲ့ကြီးတယ်ဆိုတော့လည်းတရားဆွဲလို့ရတာပေါ့မျိုးပေါ့အောက
် EC ဆိုတာကတော့လှုပ်ချက်လှုပ်သမားစာချုပ်ကိုပြောတာပါမြန်မာပေါင်ချိန်စိတ်ရုံဘက်ကနင်းလာကြေး3လစာပေးသွားမယ်လို့ပြောပေမဲ့လှုပ်သမားတွေကတော့လှုပ်ပြန်ရနိုင်ဖို့စိတ်ရုံနဲ့ညှိနှိုင်းသွားမယ်လို့ဆိုပါတယ်ဥပဒေအတိုင်းတရားရုံးမှာလှုပ်သမားဘက်ကတရားစွဲခွင့်ရှိပေမဲ့လုံသမားဘက်ကပဲပို့ပြီးနစ်နာနိုင်ခြင်းရှိတယ်လို့သူကပြောပါတယ်။အဲ့
တော့လုံသမားဘက်ကနေပြီးတော့ဟိုလိုင်းကြီးကနေတယ်ဘလို့ဆိုကိုဘက်ကမှန်နေမှန်နေငွေပြန်တရားနိုင်ဖြစ်ဆိုရင်ပြင်ရောက်ပါကြ။မာရုဘက်ကဒါရီကဟိုညှော်လင်းချက်ကပို့ပိုးတယ်ပေါ့နော်ပြည့်စုံနော်အဲ့တော့ဒီမတို့ကညီမတို့အစီအစဉ်နဲ့အန်ဒီတာနဲ့ပဲညီမတို့ကပြန်ညှိနှိုင်းသွားမှာပေါ့ဟုတ်
မြန်မာပေါင်ချိန်စက်ရုံကအလုံသမားထောင်ထဲချီလဲပတ်နေတဲ့ Adidas ထုတ်ကုန်တွေကိုချုပ်လုပ်ပေးနေတဲ့ထိုင်ဝမ်နိုင်ငံသားပိုင်စက်ရုံဖြစ်ပါတယ်။အခုနှစ်အောက်တိုဘာလကုန်ပိုင်းမှာလုံသမား 2,000 လောက်ကလစာတိုးပေးဖို့တောင်းဆိုခဲ့တာကြောင့်ဥဆောင်တဲ့လုံသမားခေါင်းဆောင်26ယောက်လှုပ်ထုတ်ပြဖို့စက်ရုံဘက်ကကြိုးပမ်းခဲ့တာပါ။ Adidas ကတော့ဒီအလုံသမား26ယောက်ကိုလှုပ်ပြန်ခန့်ပေးဖို့မြန်မာပေါင်ချိန်စက်ရုံကိုပြောကြားခဲ့ပေမဲ့ဒီနေ့ထိပြန်မခန့်သေးပါဘူး။မြန်မာတိုင်းနိုင်ငံလုံးကထဲကျုပ်လုပ်ငန်းတွေမှာလုံသမား၄သိန်းကျော်လုတ်ကင်နေကြရဲဆိုပေမဲ့အခြေခံတရက်လုတ်ခ4800ကျပ်နဲ့မလောက်ခါတာကြောင့်မကြာခဏဆိုသလိုဆန္ဒပြတောင်းဆိုမှုတွေများပြားရှိနေတာပါတချို့ကလည်းကျွမ်းကျင်လုတ်သားအနေနဲ့ပြပထွက်ပြီးလုတ်လုတ်ကြတာတွေရှိပါတယ်မြန်မာလုံသမားရေးရာဌာနဘက်ကတော့စီးပွားရေးမကောင်းသေးတာကြောင့်လုတ်ခလစာတွေတိုးမြင့်ပေးဖို့မစင်စားသေးကြောင်းဒီအပိုင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဒါကတော့နာမည်ကြီး Adidas ဒစိတ်အထည်ကိုချုပ်လုပ်ပေးနေတဲ့အထည်ချုပ်ဆက်ယုံဆန္ဒပြမှုမှာဥဆောင်ခဲ့တဲ့အလုတ်သမားတွေအလုတ်ထုတ်ခံရတဲ့အကြောင်းသတင်းကိုဝင်းခံမောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းလူတသန်းကျော်အိုးအိမ်မဲ့ဖြစ်ရတဲ့အခြေအနေ UN ကထုတ်ပြန်တဲ့သတင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံအတွင်းလူပေါင်း 1.4 သန်းကျော်ဟာအိုးအိမ်မဲ့ဖြစ်ရပြီးတော့အဲ့ဒီထဲက 1.1 သန်းကျော်ကဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတိုးလာတဲ့အရေးအတွက်ဖြစ်ပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။နှစ်နှစ်နီးပါးကြာတဲ့အထိလက်နက်ကိုင်ပဋိပက္ခတွေဆက်ပြီးတော့ရှိနေတာကြောင့်အဲ့ဒီဒုက္ခသည်တွေရဲ့နေရက်ပြန်ရေးဟာလည်းအလန်းဝင်းနေစေဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါမယ်ရှင်
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ရဲ့ဒီဇင်ဘာလ3ရက်ထုတ်ပြန်ချက်အရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူပြည်တွင်းဒုက္ခသည်1.3 သန်းကျော်အထိရှိနေပါတယ်။လက်နက်ကန်ပြပခတွေကြောင့်လုံခြုံရေးတင်းကျပ်တာ၊နေမြေဝင်ရောက်ခွင့်ကန့်သတ်တာနဲ့အကူအညီပေးနေသူတွေကိုချင်းချောက်တာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေလည်းရပ်တန့်နေတယ်လို့ပြောပါတယ်။စစ်ကောင်စီတက်တဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်လက်နက်ကန်ပြပခတွေရှိနေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်ပြည်ဖရူဆိုမြို့နယ်မှာလည်းမြို့လုံးချွန်းနီးပါးနေအိမ်တွေကိုဆွန့်ခွာပြီးဘေးလွတ်ရာထွက်ပြေးနေကြပါတယ်။အပြန်အလှန်ပြစ်ခတ်တာတွေမရှိပေမဲ့မြို့နယ်တွေကနေရာတချို့မှာစစ်ကောင်စီတပ်တွေနေရာယူထားလို့ဒေသခံကာကွယ်ရေးတပ်တွေဘက်ကမြို့အဝင်အထွက်ကိုကန့်သတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်နဲ့နှိုင်းရှင်ရင်ရာခင်းတွေကနေတီးနံထွက်ရှိနှုန်းကလည်းရာခိုင်နှုန်းအတော်လေးနှေးသွားတယ်လို့ပြောဆိုကြပါတယ်။ဖရူဆိုမြို့နယ်ကနေစစ်ရှောင်နေရတဲ့သူတွေကိုကူညီပေးနိုင်ဖို့အတွက်အခုဒီဇင်ဘာလတည်းရိခဝင်နိုင်ဖို့ကခက်ခဲနေတဲ့အနေအထားမှာရှိနေတယ်လို့ကူညီပေးနေသူတူကပြောပါတယ်
။ဒီထဲမှာကလူရည်မရှိတော့ဘူးလေနော်ကော်ပီပါရှောင်ထားတယ်။ဘာရုံလုံးညမလည်းမလဲပတ်နိုင်တဲ့အနေအထားမျိုးရှိတဲ့ခါကျတော့ဟိုပြောင်းဝင်နေတဲ့ဘာမှလည်းမရှိဘူးပေါ့နော်။သူတို့ကတော့သူတို့အိမ်နေသူတို့အဲ့လိုမျိုးပေါ့ဒီချိန်မှာကျတော့ Midday and the Tap ပေါ့နော်။ဟိုအိမ်နေရတဲ့ဟိုပြက်ကြီးအရန်ထူပြီးတော့၆တာပဲဖြစ်တော့သူတို့ပြန်ရှင်းထားတယ်။ချိုးတယ်ပြက်စီပြက်ယူတာလည်းပြက်ယူတယ်တလောက်ပဲပေါ့နော်။သူတို့ဒီတိုင်းမဲ့တင်ရှောင်နေရတယ်။စာဝင်နေပိုင်းနေဆိုရင်တော့ကျွန်တော်အများကြီးခက်ခဲတာရှိတယ်။ကျမကြီးပိုင်းနေတယ်အဲ့လိုပဲကျွန်တော်ခက်ခဲတာတွေတော့အများကြီးရှိတယ
်။ KNU တက်မဟာ3နယ်မြေဖြစ်တဲ့ဘကိုးတိုင်းညောင်လေးပင်ခရိုင်ရွှေကျင်မြို့ပတ်မှာလည်းအခုနှစ်ထဲမှာဒုတိယအကြိမ်မြောက်မြန်မာစစ်တပ်နဲ့ KNU မြို့သားလွတ်မြောက်ရေးတပ် KNLA တို့တိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒေသခံ9000လောက်အခုချိန်ထိနေရက်မပြောင်းနိုင်ကြသေးပဲကြောက်ကြီးမြို့နယ်နဲ့ညောင်လေးပင်မြို့တွေပေါ်မှာယာယီခိုလုံနေကြပါတယ်။ရွှေချင်းမြို့နယ်ကစစ်ဆောင်တွေကိုကူညီပေးနေတဲ့အရက်ဖက်အဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VWE ကိုအခုလိုပြောပြပါဗျာ။အ
ဲလက်ရှိရှိနေကတော့ကျွန်တော်တို့အမှဟိုတက်စကန်ကြီးရဲ့တန်လေးရောပါဘူး။အတော့ကဟာရောအကုန်လုံးအခုကလက်ရှိမြို့နယ်မှာပဲ။အဲ့ဒီစစ်ဆောင်တွေကိုသူတို့ကဘယ်လိုပြောလဲဆိုတော့တပြည့်နေကြဖို့မနေကြဖို့ဆိုရင်တော့အိမ်ကြီးမရှိတော့ပါဘူး။အဲ့လိုပဲရှိတာ။ကိုညညာတော့ပစ်တန်နေပါတော့နည်းနည်းသာပစ်တာတော့လက်နဲ့ကြည့်တယ်လက်နဲ့ကြည့်တယ်အဲ့တော့အဲ့တော့ကပြည့်တဲ့အတန်းနဲ့တော့ကျွန်တော်မျိုးတွေမကြဘူး။ဟိုလည်းလည်းကြည့်တာမကြဘူး။
စပြေဒုက္ခတွေကိုသူတို့တင်းရှောင်နေကြတဲ့နေရာတွေကနေနေအိမ်တွေစီပြန်ကြဖို့ကိုလည်းအခုနှစ်စက်တင်ဘာလအစောပိုင်းကတည်းကဒေသအာဏာပိုင်တွေကဖိအားပေးရရှိခဲ့ပါတယ်။နေရပြန်သွားကြတဲ့သူတချို့ရှိပေမဲ့လို့သူတို့ရဲ့နေမြေမှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပြန်ပြီးထွက်ပြေးလာရတာမျိုးတွေလည်းအခုလပိုင်းထဲမှာကြုံတွေ့နေကြတာပါ။ရှမ်းပြည်နယ်တောင်ပိုင်းချင်းနယ်ရခိုင်မှာလည်းမတည်ငြိမ်မှုတွေနဲ့တိုက်ပွဲတွေဆက်ဖြစ်နေလို့အချိန်မတန်သေးပဲဒုက္ခသည်တွေနေရပြန်ရတဲ့အခြေအနေဟာစိုးရိမ်စရာဖြစ်တယ်လို့ UN OCHA ကပြောပါတယ်။စီပြေဒုက္ခသည်တွေအနေနဲ့နိုင်ငံကပြတန်းချက်တွေနဲ့အညီလုံခြုံစိတ်ချပြီးကိုယ်ဆန္ဒနဲ့ကိုယ်နေရပြန်လာနိုင်ဖို့ကအရေးကြီးတယ်လို့လည်းပြောပါတယ်ရှင
်။ဒါကတော့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းပြည်သူတန်းချော်အိုးအိမ်မဲ့ဖြစ်ရတဲ့အခြေအနေ UN ရဲ့ထုတ်ပြန်ချက်သတင်းကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမူရစ်ခိုင်းနဲ့ထိုင်းနယ်ကြားစောင့်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးပြား၅တန်းကျော်တည်ဆောင်လာတဲ့မူရခိုင်ဝင်တွေနဲ့ထိုင်းနယ်ခြားစောင့်တပ်ဖွဲ့တို့ကြားမှာဒီဇင်ဘာလခွဲနေ့ရက်နေ့တုန်းကတိုက်ပွဲဖြစ်ပွားခဲ့ပြီးတော့မူရခိုင်ဝင်15ဦးအသက်ဆုံးခဲ့ပါတယ်။ကာလာတံမိုဘတ်ငွေတန်း2000မိုးလောက်ရှိတဲ့မူရစေဝါတွေလည်းဖမ်းမိခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ဖမ်းမြို့နယ်အတွင်းကမဲဆွန်ကြီးဝအုပ်စုအနီးကတောင်တန်းမှာဒီဇင်ဘာလ9ရက်နေ့ညနေပိုင်းမှာတော့ထိုင်းနယ်ခြားစောင့်ကြက်အမှတ်3တပ်ရင်းတပ်စု3239နဲ့မူရင်မှောက်ကိုခိုင်းဝင်နေကြနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ထိုင်းနယ်ခြားစောင့်တပ်တွေဟာကင်းလက်စောင့်ကြည့်နေချိန်မှာမူရစေဝါတဲဆောင်လာတဲ့လက်နက်ကင်40လောက်နဲ့ထိတ်တိုက်တွေ့ခဲ့ပြီးစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတော်လန်းဟာမူရင်မှောက်ကိုသမားတွေလာတဲ့လမ်းဖြစ်တာကြောင့်နယ်ခြားစောင့်တပ်ကစောင့်ကြည့်နေတာဖြစ်ပါတယ်။နှစ်ဖက်အကြားမိနစ်အတော်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးမူရင်လက်နက်ကင်အဖွဲ့ဟာမြန်မာပြည်ဘက်ကိုပြန်လည်ဆုတ်ခွာသွားကြတယ်လို့လည်းထိုင်းနယ်ခြားစောင့်တပ်ဖွဲ့ကပြောပါရယ်ထိုင်းတပ်ဖွဲ့ဝင်တွေဟာတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာကိုရှင်းလင်းရှာဖွေခဲ့ရမှာတော့မူရင်စေဝါတည်ဆောင်လာတဲ့လက်နက်ကင်15ဦးဟာထိုင်းစစ်တပ်ရဲ့ပစ်ခတ်မှုကြောင့်သေဆုံးနေတာကိုတွေ့ရပြီးထိုင်းနယ်ခြားစောင့်တပ်ဖွဲ့ကတော့ဒဏ်ရာရသူမရှိဘူးဆိုပြီးအမှတ်3ဒေသတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါရယ်လူသေးအလောင်း15လောင်းနဲ့အတူစိတ်ကြွဆေးပြားတည်ဆောင်လာတဲ့ကျောဘုတ်အိတ်29လုံးထဲမှာတော့စိတ်ကြွဆေးပြားပေါင်း9တန်း8သိန်းနဲ့လက်နက်တွေလက်ပစ်ဘုံတွေကိုသိမ်းဆီးရမိတယ်လို့လဲဆိုပါရယ်ဒီကနေ့ဗန်ကောက်မြို့မူရင်နှိမ်နင်းရေးဘျူရိုမှာကျင်းပခဲ့တဲ့အစည်းအဝေးမှာတော့တရားရေးဌာနဝန်ကြီးနိုင်စုံဆက်ချစ်စုတင်ကအခုလိုပြောသွားပါရယ်မူရင်နေနေရေးမှာပြည်သူတွေကဝိုင်းဝန်းကူညီသတင်းပေးဖို့နဲ့ဖမ်းမိတဲ့မူရင်စေးပမာဏရဲ့ကာလတန်ဖိုးငွေ900ခိုင်နှုန်းကိုသတင်းပေးသူကိုပြန်လည်ချီးမြှင့်ပေးမှဖြစ်ပြီးသတင်းပေးသူရဲ့လုံခြုံရေးကိုပါတာဝန်ယူရဲဆိုပြီးပြောသွားပါတယ်။မူရင်မှောက်ကိုသမားတွေမူရင်ရောင်းဝယ်သူတွေကိုတွေ့ရှိရင်သတင်းပေးကြဖို့ကိုလည်းနှိုးဆော်သွားပါတယ်။အခုတိုက်ပွဲဖြစ်ပွားခဲ့တဲ့တောင်တန်းနေရာဟာမြန်မာနယ်စပ်နဲ့6ကီလိုမီတာသာကွာဝေးပြီးတပတ်အတွင်းတတိယအကြိမ်မြောက်တိုက်ပွဲဖြစ်ပွားခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းမူရစ်စေဝါတည်ဆောင်လာတဲ့သူတွေနဲ့ထိုင်းစစ်တပ်အကြားပစ်ခတ်မှုတွေဖြစ်ပွားခဲ့ပေမဲ့အသေးပြောက်မရှိခဲ့ပဲမူရစ်စေးတွေကသာသိမ်းဆီးနိုင်ခဲ့ပါတယ်အခုဒီချိန်ကတော့မူရစ်နှိမ်နင်းရေးကာလအတွင်းမူရစ်လက်နက်ကိုင်တွေအများဆုံးတည်ဆုံးခဲ့တဲ့ထိတွေ့မှုတိုက်ပွဲလည်းဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းမြန်မာနယ်စပ်မှာမူရစ်ခိုင်15ဦးအသက်ဆုံးခဲ့ရတဲ့ထိုင်းနယ်ခြားစောင့်တပ်နဲ့တိုက်ပွဲသတင်းကိုမအေးအေးမှကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ရီကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udel Chat 70B Asia Bin Juru Channel 101တမမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါသေး။ဂ ကျူရူဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 kHz 9383ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဒီဖက်ဒရယ်တက်မတော်ပေါ်ပေါက်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်လို့ဥအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားတာရှုစားနာစင်ပါရှင်
ဤသူကာကွယ်ရေးတပ်ဖြစ်တဲ့ PDF တွေကိုတိုင်းရင်းသားတပ်ဖွဲ့အချို့ကကူညီနေတာရဲ့ Federal Democracy ဗဒိန်ချင်းပြည်ညာစရန်ထုတ်ပြန်တာရဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကစစ်ကြေညာတာရဲ့စတာတွေကြောင့် Federal တပ် Federal Army ပေါ်ထွက်လာမယ့်အလားအလာတွေကိုဆွေးနွေးလာကြပါတယ်ဒါပေမဲ့စစ်ကောင်စီမတက်မီကတည်းကရှိခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေရဲ့အမြင်ဟာဒီကိစ္စမှာအရေးကြီးတယ်လို့ယူဆသူတွေလည်းရှိပါတယ်။တိုင်းရင်းသားတပ်ဖွဲ့အမျိုးမျိုးရှိသလိုသဘောတရားအမြင်လည်းအမျိုးမျိုးရှိနိုင်ပါတယ်။စစ်အာဏာသိမ်းမှုဟာတိုင်းရင်းသားအရေးကိုခရုမစိုက်တဲ့ NLD နဲ့စစ်တပ်အကြမ်းဖြစ်ပွားတဲ့ပဋိပက္ခဖြစ်တယ်လို့တိုင်းရင်းသားတွေကမြင်ကြောင်း2021 February 22ရက်နေ့ထုတ် New Mandela စာဆောင်မှာသူတေတီကင်ခင်မရကသုံးသပ်ထားပါတယ်။သူတို့ဘက်ကတော့စစ်တပ်အစိုးရနဲ့ NLD အစိုးရဟာအတူတူပါပဲဒါကြောင့်စစ်အာဏာသိမ်းပြီးမကြာမီတိုင်းရင်းသားလူမျိုးများအထွေထွေသပိတ်ကော်မတီကိုဖွဲ့စည်းပြီးစစ်အာဏာရှင်စနစ်ညှိနှုံးရေး2008အခြေခံဥပဒေဖျက်သိမ်းရေး Federal Democracy ခနိုင်ငံတူထောင်ရေးနဲ့မတရားဖမ်းဆီးသူတွေကိုလွှတ်ပေးဖို့တောင်းဆိုကြပါတယ
်ဒီတောင်းဆိုချက်ကို NLD ထောက်ခံသူတွေကလည်းလက်ခံတဲ့အတွက်ဘုံကြီးမှန်းချက်ဖြစ်ပေါ်လာတာမျိုးတွေ့ရတယ်လို့ခင်ခင်မရကဆိုပါတယ်ဒါပေမဲ့ Selwing Institute ကသူတွေသည်ရှိုင်းကိုကိုလွင်ကတော့တိုင်းရင်းသားတပ်ဖွဲ့တွေစည်းလုံးဖို့မပြောနဲ့စစ်ဆက်ဆွေးနွေးညှိနှိုင်းဖို့တောင်အခက်အခဲရှိနေတယ်လို့အောက်တိုဘာ28ရက်နေ့ထုတ်စာရမ်းမှာဖော်ပြပါတယ်။စစ်မှန်တဲ့ Federal နဲ့ကိုပိုင်ပြထန်းခွင့်ကိုတန်ဖိုးထားတဲ့တိုင်းရင်းသားတပ်ဖွဲ့တွေရှိသလိုရည်တည်ချက်အမျိုးမျိုးပြောင်းနေတဲ့အဖွဲ့တွေလည်းရှိနေပါတယ်။ဒီလိုတပ်ဖွဲ့တွေကိုစုပေါင်းပြီးစစ်တပ်ကြီးဖွဲ့စည်းဖို့ဆိုတာမဖြစ်နိုင်တဲ့ကိစ္စမို့Federal တပ်မတော်ဆိုတာစိတ်ကူးယဉ်ကျက်တာဖြစ်တယ်လို့ဆိုထားပါတယ်။ရှမ်းပြည်နယ်မှာတိုင်းရင်းသားတပ်ဖွဲ့အချင်းချင်းတိုက်ခိုက်နေတာနှစ်နဲ့ချီရှိနေပါပြီ
။ဒုတိယကမ္ဘာစစ်ပြီးဆုံးလုံးအင်္ဂလိပ်နဲ့မဟာမိတ်တွေအောင်ပွဲခံတဲ့အခါမှာပြည်တွင်းကလက်နက်ကိုင်အုပ်စုတွေကိုပြုပြင်ပြောင်းလဲပြီးပြန်လည်နေရာချထားပေးနိုင်တဲ့အတွက်ဗမာတပ်မတော်ပေါ်ထွက်လာတာမျိုးကိုတော့အခုခေတ်မှာဖြစ်နိုင်စရာမရှိပါဘူး။အကြောင်းကတော့ဗမာတပ်မတော်ဟာအကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့ပြည်သူရန်သူနံပါတ်1ဘဝကိုရောက်နေပြီးစစ်အင်အားပြုံးတိမှုများပြားနေလို့ပါပဲ။ဒါကြောင့်ဖက်ဒရယ်တပ်တီထောင်မယ်ဆိုရင်တိုင်းရင်းသားတပ်ဖွဲ့ကသာဦးဆောင်နိုင်ပွဲရှိတယ်လို့ရှိုင်းကိုကိုလွင်ကမြင်ပါတယ်။တိုင်းရင်းသားတပ်ဖွဲ့ခေါင်းဆောင်တွေဟာမျိုးချစ်စိတ်ဓာတ်နဲ့တိုက်ပွဲဝင်တွေသူတွေဖြစ်ပါတယ်။ဗမာဗိုလ်ချုပ်ကြီးတွေလိုမချမ်းသာကြပါဘူး။
တိုင်းရင်းသားစစ်တီတွေဟာလကစားမဟုတ်ပဲယုံကြည်ချက်အရလက်နက်ကင်လာကြတာဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားစစ်တီအားလုံးနိုင်ငံရေးမှာတာတူညီမျှလက်ရည်တပြင်းတည်းရှိတယ်ဆိုတဲ့သဘောတရားကိုအခြေခံတဲ့ရေရှည်တင်းတင်းကားဗျူဟာရှိဖို့အရေးကြီးတယ်လို့ရှိုင်းကိုကိုလွင်ကမြင်ပါတယ်။အစောပိုင်းမှာစစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့လက်နက်ကင်တွေဟာပူးပေါင်းဆောင်ရွက်ကြဖို့များပါတယ်။ဒီလိုမဟာမိတ်အဖြစ်လက်တွဲပြီးတိုက်ပွဲဝင်လို့အချိန်ရလာတဲ့အခါမှာယုံကြည်မှုရှိလာတာကြောင့်စူပောင်းသွားပါလိမ့်မယ်။လူမျိုးတစ်မျိုးကိုအခြေခံဖွဲ့စည်းထားတဲ့တပ်ဖွဲ့ကိုလူမျိုးစုံတပ်ဖွဲ့အဖြစ်အသွင်ပြောင်းရမှာဖက်ဒရယ်စနစ်နဲ့တင်မလုံလောက်ပါဘူး။လူမျိုးဘာသာနဲ့ဒေသစိတ်စတာတွေကိုထည့်သွင်းသုံးသပ်တဲ့လမ်းစဉ်ရှိဖို့လိုပါတယ်။အဖိနှိတ်ခံလူနည်းစုကိုအရင်ကဖိနှိတ်ခဲ့တဲ့လူများစုနဲ့ စုပေါင်းရမှာအဆင်ပြေအောင်လုပ်နိုင်ဖို့လိုအပ်တယ်လို့ဆိုပါတယ
်။တိုင်းရင်းသားတိုင်းရင်းတွေစုပေါင်းဖွဲ့စည်းထားတဲ့တပ်မတော်1945မှာပေါ်ပေါက်လာပုံဟာသင်္ကန်းစာယူစရာဖြစ်နေပါတယ်။ဘုံရန်သူဂျပန်ဖက်စစ်ကိုဝိုင်းဝန်းတိုက်ခိုက်တဲ့တပ်ဖွဲ့ကကိုယ်စားလှယ်တွေအင်္ဂလိပ်စစ်ဦးစီးဌာနရှိတဲ့ဂန္ဒီမြို့မှာတွေ့ဆုံဆွေးနွေးပြီးတပ်မတော်မှာပါဝင်မဲ့စစ်သားဦးရေကိုတတ်မှတ်ကြပါတယ်။ပြည်သူရဲဘော်လို့ခေါ်တဲ့ဗမာလက်နက်ကိုင်9200နဲ့အရာရှိ200ကိုတိုင်းရင်း3ရင်းမှာပါဝင်စေပြီးကရင်တိုင်းရင်း2ရင်းကချင်တိုင်းရင်း2ရင်းချင်းတိုင်းရင်း2ရင်းနဲ့ရောစပ်တိုင်းရင်း1ရင်းစသဖြင့်တိုင်းရင်း10ရင်းကိုဖွဲ့စည်းနိုင်ပါတယ်။တကယ်တော့ကန္ဒီစာချုပ်ဟာဗိုလ်ချုပ်အောင်ဆန်းညွန်မှန်းခဲ့တဲ့ပြည်တော်စုတက်မတော်လို့လည်းပြောနိုင်ပါတယ်။1949မှာလက်မှတ်ရေးထိုးတဲ့ပင်လုံစာချုပ်မှာလည်းကန္ဒီကပြည်တော်စုသဘောတရားတွေပါဝင်နေတယ်လို့ပြောနိုင်ပါတယ်။ဒါလို့ပုံစံနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုတက်သို့မဟုတ်ဖက်ဒရယ်တက်ပေါ်ထွက်လာဖို့အလားအလာမရှိသေးပါဘူး။ကိုဒေတာကိုတက်ကိုအုပ်ချုပ်ရေးကိုခိုင်မာအောင်လုပ်မဲ့ကိုပိုင်လက်နက်ကင်ဒေတာတွေသာပေါ်ပေါက်လာပွဲရှိတယ်လို့သုံးသပ်ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဖက်ဒရယ်တက်မတော်ပေါ်ပေါက်လာနိုင်မဲ့အလားအလာတွေနဲ့ပတ်သက်လို့ဥအောင်ခင်ကသုံးသပ်ရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတော့အပတ်စဉ်ကြာသာပတေးနေ့ညတိုင်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အခုအပတ်စဉ်ကြမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ကိုအဆုံးစီရင်မှုလက္ခဏာနဲ့ကင်တွယ်သင့်ပုံတွေအကြောင်းကိုပြောပြထားပါတယ်။ဒီအဆုံးစင်မှုကာကွယ်တဲ့အခါမှာကရယကန်ရှင်ထက်ဘေးကနေကူညီပေးနိုင်တာကပို့ပြီးတော့အရေးပါနိုင်တာမို့ဘေးကနေကြိုတိနိုင်မဲ့လက္ခဏာတွေကိုစောင့်ကြည့်ပေးဖို့ကျန်းမာရေးပညာရှင်တွေကအကြံပြုပါတယ်ဘလိုမျိုးလက္ခဏာမျိုးတွေကိုအဓိကစောင့်ကြည့်ဖို့လိုသလဲနောက်ပြီးတော့ဒီအဆုံးစင်မှုအထိဖြစ်စေနိုင်တဲ့စိတ်ဖိစီးတဲ့ဒဏ်ရာတွေကိုရောဘလိုမျိုးကင်တွယ်သင့်ပါသလဲဆိုတာကိုတော့ဩစတြေးလျခြေဆိုင်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးလက်ဖြင့်မြန်မာစစ်တပ်ကတော်တွေရဲ့ဂုဏ်သုဆောင်ပါမောက်ခါလက်ဖြစ်တဲ့ဒေါက်တာရေမွန်တင့်ဝေကိုဦးဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျမ်းမာရေးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင
်။ဟုတ်ကဲ့ပမောက္ခဒေါက်တာရေမွန်တေဝေခင်ဗျာကျွန်တော်တို့ကိုအဆုံးစီရင်မှုနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်တာနဲ့ဘလို့ကာကွယ်နိုင်တာတွေကိုပြီးခဲ့တဲ့အပတ်တွေကအဓိကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးကာကွယ်ရှင်ထက်ဒီဘေးကကူညီနိုင်တာကပိုအရေးပါနိုင်တာအတွက်ဒီဘေးကကျိုးသိနိုင်မဲ့လက္ခဏာတွေကိုအဓိကပြောမှာပါဆရာ။အဲ့ဒီတော့အရင်ရေဘူးရလက္ခဏာတွေတုန်းကတော့ဒီဆွယုတ်တဲ့လက္ခဏာတွေပေါ့နော်။စိတ်တက်ကြပြီးစိတ်ဖိစီးပြီးတော့ကိုမနှင်းမြို့အပြစ်တင်လာကမပျော်တော့ပဲမစားချင်မတောက်ချင်စိတ်နဲ့တူတဲ့ရှောင်ဖပယ်နေပြီးတော့မျောလင်းချက်မရှိတော့တာတွေကိုပြောခဲ့တာမို့အခုဘေးကထင်းနေနေရှိနိုင်မှာမျိုးကိုဆက်ရှင်းပြလို့ရမှာဆရာ
။အဓိကကျွန်တော်တို့စောက်ကြည့်ရမှာတော့သူ့ရဲ့စိတ်နဲ့စိတ်ထားပေါ့လေ။လုံးဝအရင်နဲ့စာရင်ပြောင်းနေတော့တယ်အရင်တော့ positive ဖြစ်တဲ့လူတယောက်တက်တက်ကြွကြွရှိတယ်လန်းလန်းဆန်းဆန်းရှိတယ်အဲ့မှာကျတော့အကုန်လုံးကသူက negative ဖြစ်သွားတယ်သူ့ကိုသူမြင်တဲ့အတွေ့အခေါ်ပေါ့ဝင်းရှင်ကိုသူကမြင်တဲ့အတွေ့အခေါ်အဲ့ဒီဟာတွေအကုန်လုံးကပြောင်းနေသွားပြီးတော့ negative ဖြစ်သွားတော့အားလုံးကသူ့တက်ကတော့မှုံမိုက်တဲ့နေရာမှာနေရတယ်လို့ဖြစ်နေတော့အဲ့ဒါကထူးခြားတော့ပြောင်းလဲမှုကြီးတစ်ခုဖြစ်သွားတယ်အဲ့တော့အစားမစားချင်တာမတောက်ချင်တာတပိုင်းပေါ့လေသူ့ရဲ့နေပုံထိုင်ဖို့ခံမှုရကပြောင်းသွားပြီးသူကသူ့ရဲ့အတွေ့အနေနဲ့ဒီနေမျောနေတာများမယ်သူရဲ့အတွေးကိုလည်းကျန်တဲ့လူတွေနားလည်မှာမဟုတ်ပါဘူးဆိုတော့သူလည်းမပြောတော့ဘူးပေါ့နော်အဲ့တော့အဲ့ဒီလူကို engage လုပ်ပေးဖို့ပေါ့လေကျွန်တော်တို့ကသူ့ကိုပံ့ပိုးပေးဖို့သူ့နားမှာရှိနေပြီးတော့သူ့စိတ်ကဘယ်လိုခံစားမှုရှိလဲဆိုတော့နားလည်အောင်မေးမြန်းပြီးတော့ပံ့ပိုးပေးဖို့လိုတယ်အဲ့ဒါအဓိကပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ရောဘယ်လိုလက္ခဏာမျိုးတွေကိုရှာကြည့်သင့်သေးလဲဆရာကြီး
အဲ့မှာတခါသူ့ရဲ့စိတ်တွေစိတ်ထားကိုနည်းနည်းပေါ့ပေါ့သိလာပြီဆိုလို့ရှိရင်သူဘာကြောင့်အဲ့လိုတွေးနေရတာလဲဘလောက်ထိအဆုံးထိသူတွေးထားလဲဆိုတော့အဲ့ဒါsuicide မှာကျွန်တော်တို့က suicide ideation တော့ရှိတယ်အခြေအနေကတော့သိပြီးတော့စိုးသွားတယ်ငါတော့ထွက်ပေါ်မရှိတော့ဘူးဒီနည်းပဲဖြေရှင်းလို့ရတယ်လို့သူစကတွေးနေတယ်ဆိုလို့ရှိရင်အဲ့ဒါလေးကိုကိုကနည်းနည်းလေးသူစကတွေပြီးတော့ညှဝေပေးဖို့နည်းနည်းမေးစမ်းကြည့်ဖို့လိုတယ်သူ့အတွေ့ရတော့အဲ့ဒီမှာတော့ negative ဖြစ်နေပြီးအတွေ့ရတော့မှားနေတယ်ဒါကိုသူချက်ချင်းထောက်ပြလို့လည်းမရအောင်သူ့ရဲ့ခံစားချက်ကိုသူ့ကိုထွက်လာအောင်ဖြေးဖြေးပြောဖို့ဆိုလို့ရှိရင်အခြေအနည်းငယ်ပေးရမယ် engage လုပ်ထားပေးရမယ်အဲ့တော့မှသူ့ရဲ့အတွေ့အကြုံတစ်ခါမှ suicidal ideation ကနေပြီးတော့actively suicide ဖြစ်လာတဲ့ခါကြလို့ရှိရင်သူက suicide plan စလုပ်တော့မယ်လေဥပမာ overdose လုပ်မယ်ဆိုတော့စီးတွေပဲသိသိထားတာရှိမယ်နည်းနည်း unusual behavior တွေပေါ့နော်ကိုเนี่ยရည်တည်သွားပြီဆိုလို့ရှိရင်ဒါမေးလို့ရတယ်ဘလို့အကြံစီရှိနေပြီလေသူကထုတ်ဖော်ပြောလာတဲ့အနေထားရောက်လာတယ်အ ဲ့အဓိကရောက်လာတယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကျွန်တော်ကာကွယ်ပြီးတော့အဲ့ဒါတွေဖယ်ရှားပေးရမယ်သူ့ကိုစောင့်ကြည့်ပေးရမယ်နောက်သူ့ရဲ့တက်တောင့်တက်တာရှိအောင်ကောင်ဆယ်လင်းလိုဟာမျိုးကျွန်တော်ပေးရမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီသတိထားကြည့်တဲ့လက္ခဏာတွေရှိသေးလားဆရာ
နောက်တစ်ခုကျွန်တော်ပြောချင်တာကခုနအဆုံးမစီရင်ခြင်းမှာအဆုံးစီရင်ခါနီးမှာခုနပြောတာဒီဘာဒီမှကျွန်တော်တို့ကြည့်ဖို့လိုလဲဆိုလို့ရှိရင်လူတယောက်က sense of hopelessness ပေါ့လေဘလို့မှဒီတွေ့နေကြီးကနေထွက်လို့တော့မရတော့ပါဘူးသိမိနေပြီအဖြေရှာလို့မရတော့ဘူးအဆုံးစီရင်တာကသူ့အတွက်အကောင်းဆုံးနည်းလမ်းတော့သူ့စိတ်ထဲမှာပေါ်လာပြီဆိုလို့ရှိရင်တော့အဲ့ဒါအဆုံးစီရင်ဖို့အကြောင်းနဲ့အများကြီးနီးစပ်နေတယ်အဲ့တော့ကျွန်တော်တို့စောင့်ကြည့်ဖို့ဟာတို့တာကတော့သူ့ရဲ့ sense of hopelessness ဘဝကိုတော့ရှုံးပေးပါပြီဆိုတော့အနေထားမျိုးရောက်တည်တည်သူစပြောလာပြီပြီးလို့ရှိရင်တော့အချိန်တွေကသူကဒါကိုပဲထိုင်စဉ်းစားနေဆိုလို့ရှိရင်လည်းပဲသိဖို့လိုတာကဒီအတွေ့အကြုံတစ်ခါလိမ့်မပေါ်လာတာပဲလားတနည်းကို၃က၄ကပေါ်နေလားတစ်ချိန်လုံးမှဒါပဲစဉ်းစားနေလားတစ်ချိန်လုံးမှဒါပဲစဉ်းစားနေလို့ရှိရင်တော့တနည်းတော့ဒီလူကဒါလောက်တော့မယ်ဆိုတော့အနေထားမှာတွေ့တယ်တစ်ခါတည်းကျတချို့ကလည်းပဲ suicide note တွေပဲသူစရေးတဲ့အစစ်ရောက်တာတွေရှိတယ်ပေါ့လေမှားတမ်းချွေခဲ့ကြတာတို့အဲ့လိုအချိန်တွေကိုစောင့်ကြည့်ပြီးတော့ဖြစ်လာပြီဆိုလို့ရှိရင်တော့တက်ဆိုင်ရာသူ့အတွက်အဆင်ဖြစ်မယ့်နေရာမျိုးကိုကျွန်တော်တို့ပို့ဆောင်ပေးပြီးတော့ကုသပေးဖို့လိုပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့လက်ရှိမှာကအထွေထွေပြဿနာတွေပေါ့နော်။အများစုကြုံနေရပြီးတော့ဒီအဆုံးစီရင်နိုင်စေတဲ့ဒီကြီးမားတဲ့စိတ်ဖြစ်စုမှုကြီးဖြစ်နေတဲ့အနေအထားကိုဘယ်လိုကင်တယ်ဖို့အကြံပြုချင်လဲဆရာ။
အခြေတွေကတော်တော်လေးတော်တော်ဆိုးရတဲ့အခြေတွေပေါ့ဗျာ။ကျွန်တော်တို့အများကြီးလည်းပေါ့လေ။ကိုယ်နဲ့မပတ်သက်ဘူးဆိုရင်တော့မှကိုကြားနေတဲ့တဲ့င်းတွေပေါ့လေ။အဲကိုကလောလောဆယ်အဲ့အနေထားမှာမရှိဘူးဆိုရင်တော့မှအဲ့အနေထားမှာရှိနေတဲ့ကိုရဲ့မိသားစုတွေရွှေဘိုးသားချင်းတွေကိုချစ်ချင်ရင်းနှီးတဲ့လူတွေဘယ်လိုမှရုန်းကန်တရမလဲပေါ့သူတို့ဘယ်လိုပြအကူအညီပေးရင်ကောင်းမလဲအဲ့လိုစဉ်းစားတယ်ကိုကြီးလို့လည်းမရဘူးအခြေအနေက hopeless ဖြစ်တယ်ဆိုတော့အခြေအနေပေါ့လေနေရာထဲမှာနော်ရွာလုံးချုပ်မိရှုလိုက်တယ်လူတွေကကာလို့ကစင်ကလေးဖြစ်ကုန်တယ်ကလေးတွေကလည်းပဲကြောက်မတက်ရဘူးအချို့ကလေးတွေကလည်းလူနေတဲ့အရွယ်မှာဘယ်လို atrocity တွေအတိုင်းမြင်နေရတယ်နော်သေတာကြေတာတွေတတ်တာဖြတ်တာတွေဒီဥစ္စာ trauma ဆိုတာကစိတ်ဒဏ်ရာကြီးပေါ့လေခံစားရတဲ့လူတွေကအပြန်တလဲလဲသူပြန်ခံစားနေရတယ်ညအဲ့လိုဆက်လက်ပဲအိမ်မဆိုးတွေမဲ့တယ်ဒါ trauma တွေပေါ့လေအဲ့ဒါကတကယ်ဖြစ်တဲ့လူတွေကလည်းပဲပိုဆိုးတာပေါ့လေကိုယ့်ရဲ့မိတ်ဆွေသားချင်းတွေခံစားနေရတာကိုခဏခဏကြားသိမြင်ပြီးတော့မချင်မရဲဖြစ်လို့ရှင်နေအဲ့လူကလည်းအဲ့ trauma ကြီးကြိုက်နိုင်တယ်ပေါ့လေအဲ့တော့လူတွေတော်တော်များများကဒီဥစ္စာကိုခံစားနေရတဲ့အနေထား collective trauma လူအများစုခံစားနေရတဲ့စိတ်ဝေဒနာကြီးပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုအချိန်လေးကနေပေါ့နော်သက်သာရာရအောင်ဘယ်လိုအကြံပြုချင်လဲဆရာ
အဲ့ဒီဟာကိုရဲ့ခွက်ပေါက်ကတော့ကျွန်တော်တို့ဒီစနစ်ကြီးကကြုံးလည်မှုပါပဲလူတွေရဲ့အနေထားကကြုံးလည်မှုရှိမယ်အဲ့တော့ဒီကြားမှာတော့ကျွန်တော်တို့ကလူတွေက resilience ဆိုတော့ရှိတယ်ဗျာဘလို့ပဲကြီးမားတဲ့စိတ်ပြင်းထန်တဲ့ဖြစ်စီမှုကြီးဖြစ်တော်ညာလည်းပဲဥပမာ disaster ဆိုတော့ဘေးဥပါကြီးကပ်ဘေးကြီးကျတယ်ဆိုတော့ကျက်တဲ့ခံနိုင်စမ်းကလူတွေမှာတော့ရှိတယ်အမကျွန်တော်ဘာမှပြောလို့ခံစားမှုတွေ့ခဲ့ပြီလေ2008ခုနှစ်တုန်းကဖြစ်ခဲ့တဲ့ cyclone nagge ဆိုလို့ရှိရင်လူတွေသိမ်းနေချင်ပြီးသေပြီးတော့သိမ်းနေချင်ပြီးတော့ display ဖြစ်သွားတယ်ပေါ့အဲဒါကြောင့်အိမ်တွေယာတွေအပြေးတွေပြတ်တယ်ဆုံးရှုံးနေ losses တွေအများကြီးဖြစ်တယ်ပေါ့လေအဲ့ဒီမှာသူတို့ဖြည့်ဆည်းလို့မရအောင်ဝေဒနာတွေခံစားရတယ်ဒါပေမဲ့လူတော်များများအဲ့တော့ခံနိုင်ရရှိတယ်အဲ့တော့ကျွန်တော်လှုပ်ပေးနေတာကတော့လူတွေကအဲ့ဒီအကြောင်းကိုနားလည်ပြီးတော့တယောက်တစ်ယောက်ဝမ်းဝန်းပံ့ပိုးပေးခြင်းအပြင်သူ့မှာရှင်းရွှဲရှိတဲ့ resilience ကျညာခံနိုင်ရေးကိုပြန်ပြီးတော့ဖွံ့ဖြိုးလာအောင်ပြောင်းလဲတော့ဝမ်းပင်ကူညီတဲ့ဥစ္စာကို community participation လို့ခေါ်တာ။အဲ့ဒီအနေထားပဲကျွန်တော်တို့အခုလေဖြစ်နေကိစ္စကတပြည်လုံးကခံစားနေရတဲ့စစ်ဘေးကြောင့်ဖြစ်တဲ့ဘေးဥပါကြီးပေါ့လေ။ဒါတော့ man made disaster ပေါ့။အဲ့ဒီမှာလည်းပဲကျွန်တော်တို့ပြည်သူပြည်သားတွေကမိမိမှာရှိနေတဲ့ခံနိုင်ရည်ရှိတဲ့ဥစ္စာကိုပြိုးထောင်ပေးဖို့ပြောင်းလဲတော့ရိုင်းပေးပေးဖို့နားလည်ဖေးမှပေးဖို့အဲ့ဒါအဓိကကြတယ်။ပြန်စဉ်းစားကြည့်ရအောင်တယောက်ချင်းစိတ်ကကြတဲ့ယောဂဝေဒနာခံစားနေရတယ်လို့အများစုကလည်းပင်မနွမ်းနယ်ပြီးတော့စိတ်ကကြရတယ်ရှိတယ်ပေါ့လေအဲ့ဒီမှာကျွန်တော်တို့ပြန်လေပြိုးထောင်နိုင်ဖို့က resilient ဖြစ်အောင် hope ဆိုတဲ့ဥစ္စာမျိုးပေါ့ညှို့နှင်းချက်ဆိုတာကိုယုံကြည်သန်းနိုင်အောင်ကျွန်တော်တို့ပေးဖို့ positive attitude ကျွန်တော်တို့ positive စိတ်ကကြသွားတယ်ဆိုတာက negative attitude ဖြစ်တာကိုအကုန်လုံးကဆိုးရှုံးနေနော်အဲ့ဒီအချိန်မှာအများစုကတော့ကျွန်တော်မိမိကိုယ်ကိုယ်ရဘာသာပေါ့လေ spiritual support နဲ့ပေါ့နော်အဲ့ဒီမှာ support အများကြီးသူရနိုင်ပါတယ် hope ပေးတာပေါ့နော်အဲ့ဒီရှိနေတဲ့ hope လေးကိုမျောနှင်းချက်လေးကိုကင်လွယ်ပြီးတော့မှသူကအသက်ရှင်ဖို့လိုတယ်ဆိုတော့ကိုနားလေသဘောပေါက်ထားပြီးတော့အဲ့ဒီမှာပံ့ပိုးပေးဖို့အဓိကကြတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုကိုကိုအဆုံးစီရင်တဲ့အခါမှာဘေးကနေကြိုတိနိုင်မဲ့လက္ခဏာတွေကိုဝိုင်းပြီးတော့စောင့်ကြည့်ပေးဖို့စိတ်ကျန်းမာရေးပညာရှင်တွေကအကြံပြုတဲ့အကြောင်းစိတ်ကျန်းမာရေးအထူးကုသမားတော်ကြီးဒေါက်တာရေမွန်တင့်ဝေကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းရဲ့အကြံမာရေးခန်းနာပါရှင်အပတ်စဉ်ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှတ်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာပြည်တဝန်းတိုင်းရင်းဒေသကနောက်ဆုံးရအဖြစ်ပြက်တွေကိုစူးစီးပြီးတော့တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှတ်အစီအစဉ်ကိုတော့ FVR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကချင်နစ်ချင်းခရိယအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဟောင်းသိက္ခာရောယဆရာတော်ဒေါက်တာခလမ်ဆမ်ဆွန်ကိုဖမ်းဆီးမှုကကချင်တမျိုးသားလုံးကိုရန်စစော်ကားတာဖြစ်တယ်လို့ World Kachin Congress ကပြောပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကဖုံးတော်ကြီးတင်ပညာရေးကျောင်းမှာစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်လို့ကျောင်းသားတယောက်နဲ့ဆရာမတယောက်ထိခိုက်ဒဏ်ရာရရှိသွားပါတယ်။သတင်းရွာတွေထဲမှာတော့ရခိုင်မှာစစ်တပ်နဲ့အေအေတို့အကြားအပြစ်ရက်ပြင်းနောက်စစ်တပ်ကလက်နက်ရိတ်ခါနဲ့လူအင်အားတွေကိုဇက်တိုက်ဖြစ်တဲမှုတွေလုပ်နေတဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါ။ဒီမှာကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီကပြပထွက်ခွင့်ပိတ်ပြီးဖမ်းဆီးထားမှုဟာကချင်တမျိုးသားလုံးကိုအလွန်ကြိုးရန်ဆဆော်ကားခြင်းဖြစ်တယ်လို့ထပ်မံစစ်ကြေညာရာရောက်တယ်လို့ World Kachin Congress ကဒီဇင်ဘာလ6ရက်နေ့ကထုတ်ပြန်လိုက်ပါတယ်။သိက္ခာရောယဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ဟာထိုင်းနိုင်ငံဘန်ကောက်ကိုကျမ်းမာရေးအတွက်စစ်ဆေးဖို့သွားရာမန္တလေးမြို့တရားဦးအပီပီဆိုင်ရာလေးစိတ်မှာစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။ဆရာတော်ကိုအကြောင်းမဲ့ဖမ်းဆီးထိန်းသိမ်းထားခြင်းကနေအ мян ဆုံးပြန်လွတ်ပေးဖို့ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ကဒီဇင်ဘာလ5ရက်နေ့မှာထုတ်ပြန်တောင်းဆိုထားပါတယ်။ဒီနေ့အချိန်ထိဆက်တွယ်မရသေးလို့မိသားစုဝင်တွေနဲ့ကချင်နစ်ချင်းခရိယံအဖွဲ့ချုပ်ကအသင်းတို့အသင်းသားတွေကစိုးရိမ်နေကြပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ပိုင်းမောင်မကြီးရွာကဘုန်းတော်ကြီးတင်ပညာရေးကျောင်းမှာဒီဇင်ဘာ6ရက်နေ့ကစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့်ဆရာမတယောက်နဲ့ကျောင်းသားတယောက်ထိခိုက်ဒဏ်ရာရရှိသွားပါတယ်။အဲ့ဒီနေရာမှာတိုက်ပွဲဖြစ်တာမျိုးမရှိဘဲစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ရန်ပစ်နေခဲ့ရာနေ့လယ်ကျောင်းဆင်းချိန်ဖြစ်တာကြောင့်တခြားကျောင်းသားတွေကလွတ်သွားပေမဲ့လည်းကျောင်းထဲမှာကြံရှိတဲ့ဆရာမနဲ့အသက်9နှစ်အရွယ်ကျောင်းသားတယောက်ထိမှန်ဒဏ်ရာရရှိခဲ့တာပါ။ဒီဇင်ဘာလ1ရက်နေ့နဲ့2ရက်နေ့မှာလေကော့ဂရိတ်မြောက်ပိုင်းပေါ်တိုင်းရွာမှာစစ်ကောင်စီရဲ့အမြောက်တပ်ကနရက်စစ်တိုက်လက်နက်ကြီးပစ်ခတ်ခဲ့တာကြောင့်ဒေသခံတယောက်ထိခိုက်ပြီးလူနေအိမ်10လုံးလောက်ပျက်စီးသွားပါတယ်
မွန်မြင်းနယ်မြို့တုံမြို့မြို့မနီယက်ွက်ကအုတ်ချုပ်ရေးမှုယုံဒီဇင်ဘာလ5ရက်နေ့မနက်ပိုင်းမှာမိုင်းတလုံးပောက်ကွဲလို့ယာအိမ်မူဦးမြမောင်မိုင်းစထိမှန်ဒဏ်ရာနဲ့သေဆုံးခဲ့ပြီးစရေးတယောက်နဲ့အရက်သားနှစ်ယောက်ပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့ခံတွေကပြောပါရယ်ယက်ွက်အုတ်ချုပ်ရေးမှုနဲ့ရုံးဝန်ထမ်းတွေရုံးလုပ်ငန်းဆောင်ရွက်နေတဲ့အချိန်ရုံးရဲ့ညာဘက်အချမ်းပတင်းပေါက်နားမှာလက်လုံရီမုတ်မိုင်းနဲ့ဖောက်ခွဲခံရတာလို့ဆိုပါရယ်ဒီဖောက်ခွဲမှုကိုပဲအဖွဲ့စည်းကပြုတ်လုခဲ့တဲ့ဆိုတာကိုတော့မသိရသေးပါဘူးဘုံဘက်ကွဲမှုကြောင့်အုတ်ချုပ်ရေးမှုယုံအနီးတစ်ဝိုက်ကပြည်သူတွေကိုစစ်တပ်ကခေါ်ယူစစ်ဆေးမေးမြန်းခဲ့တာတွေလည်းရှိခဲ့တယ်လို့မြို့ခံတွေကဆိုပါတယ်
ချင်းမျိုးသားတပ်မတော် CNN ဦးဆောင်တဲ့ချင်းကာကွယ်ပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့နိုဝင်ဘာလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတဲ့စစ်တပ်ဘက်ကအယောက်90ကျော်တည်ဆုံးခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကပြောဆိုလိုက်ပါတယ်ချင်းမျိုးသားတပ်မတော် CNA ရဲ့တပ်မဟာ3နေမီတဲ့စစ်တပ်နဲ့ချင်းကာကွယ်တပ်ဖွဲ့တွေဟာပြီးခဲ့တဲ့လအတွင်းမှာတိုက်ပွဲပေါင်းအကြိမ်20ကျော်ဖြစ်ပွားခဲ့ကြပါတယ်အဲ့ဒီတိုက်ပွဲတွေတဲ့စစ်တပ်ကဝေဟင်အပြင်မြေပြင်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်တိုက်ပွဲဖြစ်ပွားတဲ့နေရာတွေကတော့ခါထန်တလာမြို့အကြားနဲ့ဟာခါမြို့တွဲမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ကို CNA နဲ့ချင်းကာကွေပူပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီဘက်က55ဦးသေဆုံးခဲ့ပြီးလက်နက်6လက်နဲ့ခဲယမ်းတွေသိမ်းဆီးနိုင်ခဲ့တယ်လို့ CNF ကဆိုပါတယ် CNA ဘက်ကတော့တယောက်ကြဆုံးခဲ့ပါတယ်
ရခိုင်ပြည်ဗုဒ္ဓတော်မြို့နယ်မှာရှိတဲ့စစ်ဘေးရှောင်တွေအတွက်ဂျပန်နိုင်ငံနစ်ပွန်ဖောင်ဒေးရှင်းကလူဒန်းထားတဲ့ဆန်အိတ်တထောင်ကျော်ကဆန်အိတ်950ကိုစစ်ဘေးရှောင်မရှိတဲ့နေရာ3ခုအတွက်မြို့နယ်အုပ်ချုပ်ရေးမှူးကတောင်းခံနေလို့ဆန်ဖြန့်ဝေမှုကိုရပ်တန့်ထားရတယ်လို့သိရပါတယ်။အဲ့ဒီဆန်အိတ်တွေမှာစစ်ဘေးရှောင်တွေအတွက်လူဒန်းထားတာဖြစ်တဲ့အတွက်စစ်ဘေးရှောင်မဟုတ်တဲ့သူတွေကိုထောက်ပံ့ဖို့မဖြစ်နိုင်သလိုစစ်ဘေးရှောင်ဆိုရင်လူမျိုးမရွေးဘာသာမရွေးထောက်ပံ့သွားမှာဖြစ်တယ်လို့စံထောက်ပံ့ရေးကူညီလှုပ်ဆောင်နေသူကိုဝင်းအောင်ကပြောပါတယ်မြို့နယ်အုပ်ချုပ်ရေးမှူးကစစ်ဘေးရှောင်မရှိတဲ့မွတ်စလင်ကျေးရွာ3ရွာအတွက်အကြောင်းပြပြီးတောင်းဆိုနေတာလို့ဆိုပါ ါတယ်။ဒီစာအိတ်တွေကနေပွန်ဖောင်ဒေးရှင်းကစစ်ရှောင်တွေအတွက်မေလတုန်းကလူဒန်းထားတဲ့အထက်ကအခုပြည်နယ်တိုင်းမွရဲ့ခွင့်ပြုချက်နဲ့ခွဲဝေပေးနေတာဖြစ်ပါတယ်။
ရှမ်းပြည်နယ်အရှိပိုင်းတာချလိတ်မြို့မှာချောကလက်စားပြီးမူးဝီအော့အန်လို့အသက်တနှစ်အရွယ်ကလေးတယောက်အပါဝင်၅ယောက်ကိုဈေးရုံတင်ထားရတယ်လို့ဒေသခံတွေကပြောပါတယ်။ဒီတပတ်ဗုဒ္ဓဟူးနေ့မွန်းတဲ့ချိန်ကတာချလိတ်မြို့ရန်အောင်မြေပါရှန်တီရက်ကွယ်အလူတော်ပြည်ဘုံကြီးတောင်းနားမှာအိမ်ငှားနေထိုင်သူတွေရဲ့ကလေးတွေဖြစ်ကြပါတယ်။အပေါက်အဖာတွေနဲ့တက်တန်းကုန်နေပုံရတဲ့ချောကလက်လုံးတွေကိုစားမိပြီးမိနစ်ပိုင်းအတွင်းမှာပဲကလေးတွေအော့အန်ကြတာလို့တာချလိတ်ကလူမှုကူညီအသင်းကတာဝန်ရှိသူကပြောပါတယ်။ကလေးတွေစားမိတဲ့ချောကလက်ကိုတော့တက်ခွဲစစ်ဆေးထားတယ်လို့တချိလိတ်စီယုံကဆရာဝန်တယောက်ကပြောပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားမှာနားလည်မှုနဲ့အပြစ်ခတ်ရစေပရနောက်စစ်တပ်ကလက်နက်ရိတ်ခါနဲ့လူအင်အားတွေကိုဇက်တိုက်ဖြစ်တင်းမှုတွေလုပ်နေပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးထားပါတယ်။
တိုက်ပွဲတွေအပြင်းအထန်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်မှာစိုက်တက်နဲ့ AA တို့နိုဝင်ဘာလ26ရက်နေ့ကနားလည်မှုနဲ့အပိုက်အခက်ရက်စေးပြီးနောက်စိုက်တက်ကဇဲရီရိုက်တွေနဲ့လန်နာရိတ်ခါနဲ့လူအားတွေကိုနေရာအနှက်မှာဖြစ်တန်းနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာလ9ရက်နေ့နန်နစစ်တနာရီခန့်မှာမောင်းပြမြို့မောင်းပါရီစိုက်ကန်ကနေဇဲရီရိုက်လေးစီနဲ့စိုက်တက်ကလန်နာရိတ်ခါတွေတောင်ဆောင်နေတာကိုမြင်တွေ့နေရတယ်လို့မောင်းပြမြို့ခံတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
မင်းပြကတော့7နှစ်လောက်မှဝင်မယ်အဲ့ဒီမင်းပါကြီးဖောင်တော်ကနေပြီးတင်မယ်ရိတ်ခါလဲပါတယ်တင်းနဲ့လဲပါတယ်တစ်သားတစ်တာတွေနဲ့လဲအများကြီးပယ်နေရကိုပို့မယ်ဆိုတာတော့မသိရသေးပါဘူ
းအဲ့ဒီဇက်ရီရိုက်တွေဟာစိုက်တွေရွှေမောင်းကစိုက်ကန်းကနေထွက်ခွာလာတာဖြစ်ပြီးဇက်ပေါ်မှာပါလာတဲ့တိုက်သားတစ်တာတွေကိုမောင်းပြအခြေဆိုင်အမှန်900လစ်စေတိုက်စိုက်ကောက်စီတရန်ကိုယူဆောင်တော့တာဖြစ်တယ်လို့မြန်မြန်တွေကပြောပါတယ်အပိုက်ခဲရစေပြီးနောက်စိုက်ကောက်စီတက်ကပိတ်ထားတဲ့ကုန်းလန့်ရေလန့်တချို့ကိုဖွင့်ပေးထားပေမဲ့မောင်းပြမြေပုံလန့်ကိုအခုတိမဖွင့်သေးသလိုအဲ့ဒီလက်မှာရှိတဲ့ကျဲဆောင်ကြောင့်တင်းထားမှလေစိုက်အောင်အားတိုးရှိထားသလိုဒေသခံတွေစီကငွေတောင်းတာတွေရှိတယ်လို့လေဒေသခံတယောက်ကပြောပါတယ်
ကျဆင်ကျွမ်းမှာအရင်နေတဲ့ကောင်နဲ့နောက်ထပ်အစ်စ်တောင်ရောက်သေးတယ်အဲ့ဒီလမ်းကိုမဖွင့်သလိုကျွန်တော်တို့ဘက်ကလမ်းကိုတော့အစီးတားနဲ့တားပြီးငွေကောက်တယ်တောင်မော်ဦးဘူးပင်ကြားနဲ့တောင်မော်ကြားမှာကုတ်ကူပင်ကြီးရှိတယ်အဲ့ဒီအပင်ရင်းမှာကောက်တာလို့မဟုတ်ဘူးတောင်းတာပါတက်စီရေနာစီပါတယ်9000ပေးတထောင်ပေးအဲ့လိုငချောက်ပါတယ်တထောင်ပေး9000ပေးအဲ့လိုတောင်းတာမဟုတ်ရင်ငါပေးရတယ်
အလာတူအခုရပိုင်ရသေးတော်ပူးသီးတော်နဲ့မောက်တော်မျိုးနေဖတ်တွေကိုလေစိုက်ကောက်စီတက်ကဇဲရီရိုက်တွေနဲ့လာနာရိခါတွေကိုပို့ဆောင်နေတာတွေတွေ့မြင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ပုံနှကျွဲ့နဲ့ကြောက်တော်မျိုးနေကဂလတန်မြိုက်ထိပ်မှာလေစိုက်ကောက်စီရေတဲကလှုပ်လျှော့တက်လာမှုတွေအစမပြတ်ရှိနေလို့ဒေသခံတွေကစိုးရိမ်နေကြပြီးစပားတွေကိုကောက်ကောက်မွဲ့မွဲ့မရိတ်သိမ့်နိုင်ဖြစ်နေတယ်လို့ပုံနှကျွဲ့ဒေသခံတယောက်ကလည်းပြောပါတယ်
။ Navy တားတယ်ဆောင်းတယ်တားတယ်ဆော
င်းတယ်။ Navy တက်တယ်ဆင်းတယ်နဲ့ငင်းငါ6ကြိမ်လုနေခဲ့တယ်တကူချောအဝမှာကြောက်ဆောင်ရှိတယ်အဲ့ဒီကိုရောက်ရပြန်ဆင်းတယ်ပြန်တက်တယ်အဲ့လိုမျိုးလုပြီးကြံချောင်းအောက်ကိုရောက်မှပြန်သွားတယ်ရွာသားတွေလည်းအားလုံးကကြောက်ကြောက်လန့်လန့်ပေါ့
အပိုက်ခဲရေးစစ်ထားတာကိုစိုက်တက်ကအခွန်ကောက်ယူပြီးလန်နာရိခါနဲ့လူဝါအားတွေအစမပြတ်ဖြစ်တမ်းမှုတွေလုပ်နေတဲ့အတွက်မကြမီရခိုင်ပြည်နယ်အနှက်မှာတိုက်ပွဲတွေဆက်ပြီးဖြစ်လာနိုင်တယ်လို့ပြည်သူတွေကပြောဆိုနေကြပြီးစိုးရိမ်မှုတွေလည်းရှိနေကြပါတယ်
စစ်ဘေးဒဏ်ခံနေရတဲ့ချင်းပြည်နယ်တောင်ပိုင်းပလဝါမြို့နယ်မှာကြွတ်တောင်းချမ်းမှုကြောင့်ရွာပေါင်း20ကျော်ကတောင်ရံစဘာတွေရိတ်သိမ်းစရာမရှိအောင်ပျက်စီးသွားလို့ဒေသခံတောင်သူတွေအခက်အခဲတွေဖြစ်နေကြပါတယ်။အကြောင်းဆိုကိုတော့ကိုရောဘတ်ကစူးစီးထားပါတယ်ရှင်။
ချင်းတောင်ပလဲဝမြို့နယ်စမီးမြို့တို့မှာဝါးရီဖူးပွင့်ကတော်ထဲမှာကြွက်ပေါ်များလာပြီးဒိသခန့်တွေစိုက်ပျိုးထားတဲ့တောင်ယာစပားတွေနဲ့တခြားသီးနှံတွေကိုကိုက်ဖြတ်စားတောက်ကုန်တဲ့အတွက်စပားတွေရိတ်သိမ်းစရာတော့မရှိတော့တာလို့စမီးမြို့ခံတယောက်ကပြောပါတယ
်စပားကစပားသီးလေးတွေရှိလာပြီးဆိုတော့အထဲမှာဟိုအကြီးလေးတွေရှိတယ်အဲ့ဒီကြရတော့အကုန်ဖြတ်စည်းလိုက်တော့တာအပင်ရောဖြတ်စည်းတယ်ပြီးတော့ဒီကုန်းလုံးကတောင်ယာတစ်ခုလုံးကဖြတ်စည်းတယ်ဘာမှတောင်သူတွေကလုံးလုံးမရတဲ့အနေအထားမျိုးရှိတယ်ဗျတောင်ယာစပားတွေမရရတဲ့ရွာတွေရွာပေါင်း20လောက်ရှိတယ်
ဒီတအခေါ်ဝါတမျိုးဖြစ်တဲ့မဒီဝါတရဖူဝါတွေပွင့်ချိန်စက်တင်ဘာလကစတင်ပြီးတော်ထဲမှာကြွတ်တွေပေါများလာကစပားအပါအဝင်တခြားကောက်ပဲသီးနှံတွေကိုလည်းစားတော့ဖြတ်စည်းခဲ့တာဖြစ်တယ်လို့ဒီတခန့်တွေကပြောပါတယ်ပလဲဝါမြို့နယ်တဲကတောင်ယာစပားတွေကြွတ်ဖြတ်စည်းမှုအခြေအနေနဲ့ပတ်သက်ပြီးဒီတခန့်တောင်သူတဦးကယခုလိုပြောဆိုပါတယ်
အဲ့ဒီဆိုတော့ကြွတ်ဝင်ပြီဆိုလို့ရှိရင်ဈေးမမရတာ
ဒါပေမဲ့သူတို့တောင်ယာမှာသူတို့ကျွတ်အုပ်လိုက်သူတို့လမ်းကြောင်းမောက်တယ်နည်းနည်းသူတို့ပြချင်ဥစ္စာဒါပဲပေါ့တဘောကသင်ပေါင်းသင်ငါးဆီရမယ်ဆိုဥစ္စာကတည်နေမှမရဘူးလေ
ကျွတ်တွေကိုဒိတာခန့်ပြီးသူတွေကရူးရနီးအပါဝင်နီးအမျိုးမျိုးနဲ့နှိမ်နှင်းခဲ့ပေမဲ့ကျွတ်တွေအုပ်စုလိုက်တောင်းချမ်းနေတာကြောင့်နှိမ်နှင်းလို့မနိုင်ဘူးလို့ပြောပါတယ်
ဒီရိုးရလုတ်တယ်ကြွမလာအောင်တွေ့ပေါ်တော့ဒါပေမဲ့ဘာမှမထူဒီနေ့လေးတောင်ရပြီးသွားရင်တော့ဘယ်ဖြစ်စရောခေါက်ဖက်တောင်ရကူပြီးအုပ်စုလည်းအများကြီးပဲလို့ပြောတယ်တောင်သူတွေကအဲ့ဒါပဲအားထားနေရတယ်ဆိုတော့ကိုကတော်တော်လေးကိုတက်ရိုက်တယ်ရှင်ပလဲဝါရောစမီရောကျွန်တော်တို့ကလမ်းကြောင်းနဲ့အကုန်လုံးပိတ်နေတော့အခုတကယ်ကိုဒုက္ခမျိုးမျိုးပဲ
ကျွတ်တွေတောင်းချမ်းမှုတန်ကြောင်းပလဲဝါမြို့နယ်တဲကအပေါင်သားဆက်လီစန်းစိတ်စီဖလောင်စိန်စင်းလောင်ကဒူအင်ခိုဝစိန်လက်ဝဟာရဝကြီးဝပါဝင်စမီမတူပီကာလာမတလျှောက်ကကြီးဝတွေစမီချောင်းအောက်ပိုင်းအထက်ပိုင်းကကြီးဝတွေနဲ့ပလဲဝါစမီကြားကြီးဝတွေကတောင်ယာစပားတွေရိတ်သိမ်းစရာမရှိအောင်စူးရွားစွာပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မှာ2008ခုနှစ်တုန်းကလည်းဝါရီအသီးသီးပြီးကြွက်ပေါများခဲ့တာကြောင့်တောင်ယာစပားနဲ့တခြားသီးနှံတွေအကြီးအကျယ်ဆုံးရှုံးမှုဖြစ်ပွားခဲ့တဲ့အတွက်အငတ်ဘေးစိုက်ခဲ့ရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
် KBC ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာခလမ်ဆမ်ဆွန်ကိုဖမ်းဆီးမှုကကချင်တမျိုးသားလုံးကိုရန်စစော်ကားတာဖြစ်တယ်လို့ World Kitchen Congress ကပြောဆိုလိုက်ပါတယ်ကော့ဂရိတ်မြို့ကဘုံတော်ကြီးတင်ပညာရေးကျောင်းမှာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြောက်ပောက်ကွဲတာကြောင့်ဆရာမတစ်ယောက်နဲ့ကျောင်းသားတစ်ယောက်တိခိုက်တန်ရာရရှိသွားပါတယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ FBR တိုင်းရင်သတင်းတောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်တောက်ကြမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ bami@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်။
ရုရှားနိုင်ငံမှာဖမ်းဆီးထောင်ချခံထားရတဲ့ WNBA American Basketball ကစားမယ် Britney Griner ဟာအကျဉ်းချခံနေရကပြန်လွတ်လာပြီးအမေရိကန်နိုင်ငံကိုပြန်လာနေပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်နိုင်ပိုင်းအတွင်းကပဲပြောကြားလိုက်ပါတယ် Griner ဟာကြမ်းမှာရှင်လန်းလျက်ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ် Griner ကိုရုရှားလက်နက်ပွဲစား Victor Vaughn နဲ့အကျဉ်းသားချင်းဖလှယ်ပြီးလွှတ်ပေးလိုက်တာဖြစ်တယ်လို့ဒီအမှုနဲ့နှိစက်သူတွေကပြောပါတယ်Griner ထံမှာမူရည်ဆေးဝါးတွေ့ရှိတယ်ဆိုတဲ့ဆွဆွေးချက်နဲ့မော်စကိုမြို့လေဆိပ်မှာဖေဖော်ဝါရီလကတည်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့ဒီမူရည်ဆေးလက်ဝဲပိုင်ဆိုင်မှုနဲ့ပဲဩဂုတ်လဇန်ပိုင်းမှာ Griner ကိုထောင်ဒဏ်6နှစ်ချမှတ်အပြစ်ပေးထားတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာဗုဒ္ဓဦးနေကအတည်ပြုလိုက်တဲ့အမျိုးသားကာကွယ်ရေးအသုံးစရိတ်ဥပဒေကြားမှာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးရထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားလက်နက်တိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေအကြားမှာဖက်ဒရယ်စနစ်ခိုင်မာစေရေးအထောက်အကူပြုမဲ့အစီအစဉ်တွေပေးဖို့လည်းပါဝင်ပါတယ်။စစ်တပ်အာဏာသိမ်းမှုကိုအပြစ်တင်ပြီးအရသာအုပ်ချုပ်ရေးပြန်လည်ပေါ်ပေါက်စေလာအောင်ထုတ်ဖော်ပြောဆိုတဲ့တပ်ဖွဲ့ဝင်ဟောင်းတွေကိုလည်းကူညီထောက်ပံ့ဖို့မြန်မာနိုင်ငံနဲ့ဆိုင်တဲ့အသုံးစရိတ်ထဲမှာထည့်သွင်းဖော်ပြထားပါတယ်။အမေရိကန်အနေနဲ့မြန်မာနိုင်ငံကိုတာမကြည့်အဆင့်မထားတော့ဘဲတန်ယုံယာယီတာဝန်ခံအဆင့်လျှော့ချထားတော့မှာဖြစ်ပါတယ်ခင်ဗျာ
ဒီဇင်မာလာ၈ရက်နေ့ကြာတာပရင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dion နဲ့ PJ Elliot တို့ဖြစ်ပါတယ်ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါစေရှင်